ရနာပိတ္တပေါင်းသူတော်လို့တနာရီလောက်ကျင်ယူပြီးတော့မြတ်စွာဘုရားဝိညာဉ်တော်မူတဲ့တရားဒေသနာတော်တို့ကိုနာယူကျင်ယူကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နဲ့1559ခုကိုဇာတကြီး1359ခုတစ္ဆောင်းမောင်လာပြီးတော့လေရ2015ခု17လပိုင်း30ရက်တနင်္လာနေ့ညချမ်းခါကာလမှာကျောင်းတိုင်းဒေသကြီးတန်လျင်မြို့တဲပြူကျောင်းကြီးရွာသရမပါလသတ္တမောတရားခိုင်တော်ပရိယတိစာနေနိုင်ပြန်မှာတည်ထားတဲ့သရမပါလဓမ္မယုံတော်ပေါ်မှာဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇော်တရားဝဲတယ်မှာဓမ္မကျောင်းကြီးဓမ္မဒါနလုံကွယ်122ဘုရားမမိသားစုနဲ့အာစိန်ကအလူရှင်များရဲ့အစ္စမချင်းမြောက်ဆင်းရဲခြင်းမကြတဲ့ဓမ္မဒါနဓမ္မပူဇော်တရားဝဲတယ်ဖြစ်ပါလေဓမ္မဒါနမတ္တီအလူရှင်များဖြစ်ကြတဲ့တခါကြီးဥထွန်ရှင်မိသားစုအဘယ်တော်မိဘများကိုဟူထား၍ကိုအောင်မျိုးခိုင်မခိုင်ခိုင်မြင့်တမီလေးတန်တော်တာမိသားစုတခါကြီးဥထွန်ရှင်ကိုရည်စူး၍ဓမ္မကြီးတော်အောင်တန်တာတမီမခင်မိုးလိုက်ခမုံမိုးသာပေါညာနိုင်နဲ့မိုးစံပန်းမိသားစုတမီသားစုတို့ရဲ့ဓမ္မဒါနပေါင်းဖို့အကြောင်းပြုပြီးတော့ဒီကနေ့ညတရားနာပေးတာကောင်းသူတော်ဝန်တို့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူခြင်းယူခွင့်ရကြတယ်။ဘုရားတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ဒီလိုဒီကနေ့ညတရားတော်မြတ်ကိုနာယူခြင်းယူကြဖို့ရောက်ရှိလာရတဲ့ပေးတာကောင်းသူတော်ဝန်တို့ကိုအရှင်ဘုရားတရားဟောမှလည်းရှင်လို့ရှိရဲ့။ကိုရကနိဗ္ဗေဓမ္မဝရပါဠိတော်ဗုဒ္ဓဝတ်မှာလည်းရှိတဲ့ဧရကပတ္တနာဂရာဇာဝိတုလို့တာဂနာတိမြင့်မြတ်ကြီးများကောင်းစဉ်ပြီးပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့ကာထာတော်မြတ်ကိုအခြေခံပြီးတော့ရှားနိုင်ခဲ့သောအခွင့်အရေးလို့တရားတော်ရှင်လေးပြီးပြီးတော့ပိဋကဘောင်းသူတော်တို့ဖြစ်တော်ဟောပါမယ်ရှားနိုင်ခဲ့သောအခွင့်အရေးအခွင့်အရေးဆိုတာလည်းပတ်သက်ပြီးတော့ဒီကနေ့ကဦးစားပေးပြီးတော့ရှင်တို့ပြောရမယ်အခွင့်အရေးဆိုတာရနိုင်ရတဲ့သဘောရှိပါလေရလွယ်တယ်ခဏခဏရနေတယ်ဆိုရင်လည်းအခွင့်အရေးလို့ပြောလို့ဖြစ်မှာမဟုတ်ဘူးအခွင့်အရေးဆိုမှတော့တခါတရံမှလာဖြစ်ပေါ်လာတဲ့အနေအထားမျိုးပေါ့ဒီနေရာမှာဦးရှင်တို့ဘယ်လိုအခွင့်အရေးကိုရည်ရွယ်ပြီးတော့ရနိုင်ခဲ့သောအခွင့်အရေးလို့ပြောတာလဲဆိုရင်တူတူပြောရရင်တော့ဒုက္ခကတိချုပ်ငင်းရာ၄ပါးတည်းဟူသောတရားတို့တရားမြတ်ကိုမျက်မှောက်ပြုရာပြုကြောင်းအကျဉ်းလမ်းကြောင်းဖြစ်တဲ့ဘက်ကင်ရှင်ပါအချင်းမြတ်တရားကိုကျင့်သုံးနိုင်ခွင့်ဆိုတဲ့ဒီအခွင့်အရေးကိုရည်ရွယ်ပြီးတော့ရနိုင်ခဲ့သောအခွင့်အရေးလို့ပြောတာဒုက္ခနိရောဓဂามိတိပฏิပဒာဒုက္ခကတိချုပ်ငင်းရာနိဗ္ဗာန်သို့ဆက်ရောက်စေတတ်သောဘဂေရှိပါတိဟူသောအကျဉ်းလမ်းမှဒီအကျင့်ကိုကျင့်သုံးနိုင်ဖို့ဆိုတာကယေရှုဘုရားရဲ့အဆုံးအမတည်းဟူသောသာသနာနဲ့တွေ့ရမယ်အသိဉာဏ်ရှိတဲ့လူသားတယောက်နဲ့ဖြစ်ရမယ်ပေါ့နော်အဲ့လိုမျိုးအကြောင်းမျိုးမျိုးပြည့်စုံမှလာလေနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့အကျင့်မြတ်ကိုကျင့်သုံးနိုင်ဖို့အခွင့်အရေးရှိအောင်ဒီအခွင့်အရေးလေးကလွယ်လွယ်ကူကူရတတ်တဲ့သဘောမဟုတ်ဘူး။မဟုတ်တော့တရားမှရနိုင်လေတယ်လို့မြတ်စွာဘုရားဟောပါလေ။ဒါကြောင့်ဒီအခွင့်အရေးကိုရည်ရွယ်ပြီးတော့အရင်တော့ရနိုင်ခဲ့သောအခွင့်အရေးလို့တရားဟောနေလေးပြီးပြီးတော့ဟောမှာပါ။အဲ့တရားရဲ့ဒီကုန်းပိုင်းမှာအခွင့်အရေးဆိုတာရနိုင်လေတဲ့သဘောရှိတယ်လို့ပျက်စီးကြောက်ပြက်လွယ်တဲ့သဘောလည်းရှိတယ်ဆိုတာလေးကိုလည်းပဲသတိထားကြဖို့အဲ့ဒါလေးကိုလည်းပြောပါနော်။အခွင့်အရေးဆိုတာရနိုင်ခြင်းတဲ့သဘောရှိုံများမကဘူးကြောက်ရွံ့တဲ့သဘောလည်းရှိတယ်။နောက်အခွင့်အရေးရပြီးရင်အဲ့ဒီအခွင့်အရေးကဘောတိုင်းစားမရှိကာလရှိလျားဆိုတာတည်နေတတ်တာမျိုးမဟုတ်ဘူး။ခဏနဲ့ကြောက်ွယ်သွားတဲ့သဘောပေါ့နော်။ဒါကြောင့်အခွင့်အရေးဆိုတာရနိုင်ခြင်းတဲ့သဘောလည်းရှိတယ်။ပျက်စီးလွယ်တဲ့သဘောလည်းရှိတယ်လို့စဉ်းစားမိဖို့လိုတယ်။ဒီနေ့ချက်ကိုစဉ်းစားမိရင်ဒကာဒမတို့ဘုရင်တို့အတွက်ပါအမြဲရနိုင်တယ်။အ ခွင့်ရေးကိုတံပိုးထားပြီးတော့ရင်းမြတ်သောအကျင့်ကိုကျင့်သုံးလို့စေထက်သန်လာနိုင်လေပေါ့တဲ့တဲ့ပြောရရင်အခွင့်ရေးကိုအခွင့်ရေးရဲ့တံပိုးကိုနားလည်ပြီးတော့အသုံးချလို့လည်းစေဒီအခွင့်ရေးလေးကိုလွှဲလွှဲကြောက်ပြက်မသွားအောင်အခွင့်ရေးကိုတံပိုးထားတဲ့စိတ်တွေထက်သန်လာနိုင်လေပေါ့နော်အဲ့ဒီလိုအခွင့်ရေးကိုတံပိုးထားပြီးတော့တံပိုးရှိတဲ့အလုပ်တွေကိုလုပ်ရင်းဖြင့်ဒီအခွင့်ရေးကိုအသုံးချနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပဲဒီတရားလေးကိုပေးတဲ့ပေါင်းတော်တို့ဦးရင်းတို့တွေခေါ်ကြရအောင်နားကြရအောင်နော်ဦးရင်းတို့ချောင်းဆိုးနေတာ15ရက်လောက်ရှိဟုတ်လားအဲ့တော့ဘုရားရှိခိုးလေးပါလေရော့တယ်ပဲတာယာနာပြောွယ်လေးဖြစ်မှာမဟုတ်ပါအဲ့တော့ဦးဇင်းတို့တရားဟောပဲတမ်းပြီးတော့တခါလဲခေါ်လိုက်ကြရအောင်နော်အတားတွေဝါတွေရွတ်လို့ရှင်သံဃာဝင်သွားရောအဲ့တော့ဦးဇင်းတို့ပေးတဲ့ပေါင်းသူတော်လုံးလည်းလည်းတိခံပြီးတော့နိုင်ယူကြဖို့လုံးမယ်ပေါ့နော်ညနိုင်သေးတော့အခွင့်ရေးတဲ့စတဲ့ပြီးတော့နိုင်ယူကြည့်ညရအောင်နော်ဓမ္မဝရပါဠိတော်ဗုဒ္ဓဝတ်ထဲမှာမြတ်စွာဘုရားဟောထားတဲ့ကထာလေးတစ်ပုဒ်ရှိတယ်ကိစ္စောဗုဒ္ဓနာကိစ္စောမနုဿပတိလာဘောကိစ္စမိစ္ဆာနာဇီဝိတံကိစ္စံတတမသဝနာကိစ္စောဗုဒ္ဓနာမုပ္ပါရောတဲ့ကာတာလေးကဒိဋ္ဌိကပါပြောလဲဆိုတော့ကိစ္စောမနုဿပတိလာဘောမနုဿပတိလာဘောလူဖြစ်ကိုရဖို့ဆိုတာကိစ္စောအလွန်တရာမှခင်းရနေတဲ့သူရှိကိုရအောင်ဆိုတာမလွယ်ဘူးတဲ့အလွန်တရာမှခင်းရင်းနေတဲ့ကိစ္စဆိုတဲ့ပါဠိစကားလေးကခင်းရင်းနေညဉ့်နေတယ်ပင်ပန်းနေမလွယ်ဘူးလို့အိမ်မရမနုဿပတိလာဘောလူဖြစ်ကိုရအောင်ဆိုတာကိစ္စခင်းရင်းနေတဲ့လွယ်လွယ်ကူကူနေရတဲ့သဘောမရှိဘူးပေါ့နောက်ဒုတိယခင်းရင်းနေမလွယ်ဘူးလို့ပြောထားတာကဘာလဲဆိုတော့ကိစ္စမစ္ဆာနာဇီဝိတမေဇာနာဇီဝိတံလူဖြစ်ကိုရပြီဆိုရင်တော့လည်းပဲအသက်ရှင်ပြီးတော့နေဝင်ကလေးရဖို့ဆိုတာကိစ္စံအလွန်တရာမှခင်းနေတယ်။လူဝါမှာလူရဲ့လူဖြစ်လာတဲ့ပြီဆိုတော့လည်းပဲရှင်တန်ဝင်လေးရပြီးတော့လူဝါမှာအသက်ရှင်ပြီးတော့နေဖို့ဆိုတာကလည်းပဲမလွယ်ဘူးလေ။တတိယမှာဦးဇင်းတို့ပြေကပေါင်းတော်တို့လူဝါဆိုတာရဖို့ခင်းနေဆိုရင်ပထမခင်းမှုနဲ့ပတ်သက်ပြီးတော့အငယ်လေးကစပြီးတော့ကြံနာဝများနေလူတိုင်းစဉ်းစားဖို့နေပေါ့နော်လူကြည့်ရဖို့မလွယ်ဘူးမနှုတ်တတ်ပါဘောတုံးတဲ့ဘောအစရှိတဲ့ဖြစ်ကြံဘူးရဇမပြေကအကူချာပြေကအတစင်းအတော်ချင်းသာထိပေါ်ရပမာမှတ်ကြမင်းအစရှိတဲ့ဖြစ်ကြံဘူးလေမလားအလူဝါရဖို့မလွယ်ဘူးဆိုတော့ကြံဘူးလေပေါ့ကြံဘူးနာဝနေနေတာကဘာလဲဆိုတော့ဒုတိယမလွယ်ဘူးကိုလို့ယေရှုဘုရားပြောထားတဲ့အချက်ကိစ္စမစ္ဆာနာဇီဝိတလူဝါရပြီဆိုပြန်တော့လည်းပဲအသက်ရှင်ပြီးတော့နေဖို့ကလည်းမလွယ်ဘူးတဲ့ဆိုလိုတာကဒီရှင်းနေရတဲ့အနေအထားလေးကလည်းလွယ်လွယ်ကူကူရှင်းနေရတာမဟုတ်ဘူးဒါတိထားမိခဲ့တယ်လူတွေကအသက်ရှင်နေတာကိုလွယ်လွယ်လေးရှင်းနေတယ်လို့အောင်းမိတာဒီရှင်းတဲ့ဝင်လေးရဖို့ဒီအသက်ကလေးမသေးဖို့အတွက်အကြောင်းတရားတွေဘလောက်တောင်များများပြားပြားထောက်ပံ့နေဖို့လိုအပ်တယ်ဆိုတာလေးကိုစဉ်းစားကြည့်ရအောင်။ဉာဏ်များများဖြင့်တော့ကံစေဥတုအာဟာရအကြောင်းတရားကြီးကြည့်လို့မှရှင်းပြီးတော့နေလိုက်တာ။တဲ့တဲ့ငွေလေးတွေနားတယ်အောင်ပြောရရင်တော့အစားတောင်ကျိုးစုံနဲ့ကျွေးမွေးပြီးတော့မသေးအောင်လုပ်နေရတယ်။ဝိစားမျိုးစုံနဲ့ဝိစင်ပေးပြီးတော့မသေးအောင်လုပ်နေရတယ်။နောက်ဇမယေမာညာအစားရှိတဲ့ခြင်းအစားစားရရာဒီခန္ဓာကိုမသေးအောင်မပြည့်စည်အောင်ဒါကတော့ဘုန်းကြီးတို့ဒီညိုးစုံနဲ့ကြိုးစားထောက်ပံ့ပြီးတော့နေမှသာဒီရှင်တန်ဖို့ဆိုတာလေးကဖြစ်နေတာဒီရှင်တန်ဖို့မလွယ်ဘူးဆိုတာလေးကိုစဉ်းစားမိရင်ရှင်တန်နေရတဲ့အနေအထားလေးကိုပို့ပြီးတော့တန်ဖို့ထားနိုင်တာဒါလေးကလွယ်လွယ်ရတာမဟုတ်ဘူးလော်ရီယာဖေးကခေစီကြိုးစားထားရတာဆိုလို့ရှိရင်ဒါလေးကိုပို့ပို့ပေးပေးကြောက်ပြတ်သွားမှာကိုနှမျောမယ်ပေါ့ခုလူတွေကသူတို့ကိုအသက်ရှင်နေတဲ့နေသားလေးကိုနှမျောအောင်မသိမသိအတေးရကုန်သွားတယ်မင်းဒါသူတို့ကုန်သွားတာမင်းဒီမှာနှမျောအောင်မသိဘူးတလားကုန်သွားတယ်နှမျောအောင်မသိဘူးတနည်းကုန်သွားတယ်နှမျောအောင်မသိဘူးဘယ်ချင်းချင်းမှဒီအသက်ကလေးရှင်တာကိုတိတ်တံပိုးထားလဲဆိုတော့ တည်ရနေရတယ်။တည်တော့မယ်ဆိုတဲ့အချိန်ကျရင်တော့အယမ်းကြောက်လာတယ်နော်။မတည်ခြင်းကိုအဲ့ဒီအချိန်ကျရင်တော့တချို့ဆိုလို့ရှိရင်တနာလောက်လေးဆက်နေရဖို့အတွက်ဆယ်ရက်လောက်လေးဆက်နေရဖို့အတွက်အစည်းအဝါတွေကိုဈေးအများကြီးပေးပြီးတော့ဒီအသက်ကလေးကိုမတည်ဖို့အတွက်အများကြီးဆွဲဆန့်နေကြတာမျိုးရှိ ਉ လားလူတွေကတခါတည်းကိုစဉ်းစားစဉ်းစားကြည့်တယ်မတည်ခြင်းဘူးအလုံးနေခြင်းလည်းမတူတူကိုကိုပဲနေခြင်းလည်းပဲနေရပါပြီနေတော့ဘာလို့မှလဲလို့ပြီးတော့အဲ့ဒီမိကွန်ကြတော့ဖြေရစိတ်ကောင်းတော့ကလာမရှိဘူးနေပဲနေခြင်းနေတယ်နေရပြီဆိုတော့ဘာလို့မှလဲဆိုတော့မိကွန်ကြတော့အနှစ်သာရရှိရှိဒိဋ္ဌိရှိရှိအဖြေတစ်ခုသိပြီးတော့မရှိဘူးဟုတ်လားဒါကြောင့်ပြိတ္တကောင်းတော်ဘာလို့လူဘဝရဖို့ဆိုတာမလွယ်ဘူးဒါကတော့ရိုးနေအောင်ကြားဖို့နေပေါ့ခုစက်ပြီးတော့မှတ်သားသိခြင်းကလူဘဝရပြီဆိုရင်တော့လည်းရှင်းသန်းပြီးတော့နေဖို့ရမှာမလွယ်ရမဘူးဆိုတာလေးကိုမှတ်သားဖို့မလိုဘူးလားဟုတ်ပါဘူးအဲ့ဒါမရှိတော့မြတ်စွာဘုရားဒီကဒါလေးမှာခဲရင်နဲ့မလွယ်ကူတဲ့အချက်၄ချက်ဟောတာလေအခုတစ်ချက်ရှိပါတယ်နော်ကိစ္စမနုဿတိလာဘောလုပ်ချေရဖို့ခဲရင်ကိစ္စမစ္ဆာနာဇိဝိတံရှင်းသန်းနေဖို့ခဲရင်ကိစ္စသတ္တမသာဝနံသူတော်ကတရားစစ်မှန်တဲ့အစုံမသာသနာလေးတော့သူတော်ကတရားကိုနာယူကွင်းရဖို့ဆိုတာလေခဲရင်လေမလွယ်ဘူးလေအဒီအချက်ကိုလည်းပေးတဲ့ပေါင်းသူတော်ကတော့တကယ်ဝင်ဝင်သဘောပေါက်အောင်ရှင်းသန်းနေဖို့လိုတယ်တရားနာတာများခဲရင်လားကိုနာရှင်တဲ့ချိန်နာလို့ရတာလေဒီခေတ်ဘုတော်တွေလေတရားဝင်လေလည်းပုံမှန်ပေါ်စာဥတည်နေလည်းပုံမှန်ပေါ်ချိန်တဲ့အချိန်မှာဖတ်လို့ရတယ်ကြည့်တဲ့အချိန်မှာတားဆောင်လို့ရတယ်တရားနာဖို့ကိုမြတ်စွာဘုရားကကိစ္စအလွန်တရာမှခင်းရင်လေလောကကိစ္စမဟုတ်ဘူးလို့ပြောတာလားဘယ်လိုခင်းရင်လဲစဉ်းစားနေရရှိတယ်တရားနာယူဝင်ရဖို့ခင်းရင်လေဆိုတာလေးကိုပေါ်လွင်ထင်ရှားဖို့အတွက်လေးခုမြောက်ခင်းရင်လေဆိုတာလေးကိုမှတ်သားကြည့်မှပုံရှင်းတယ်ပေါ့လေးခုမြောက်ခင်းရင်လာပါလေလို့ကိစ္စဘုဒ္ဓနာမဟုတ်ပါတော့ဘုရားတရှိတရှိလောကကြီးပွင့်လာဖို့ဆိုတာလောကိစ္စမဟုတ်ဘူးလေလောတရားမှာခင်းရတယ်။ဘုရားပွင့်ဖို့ဆိုတာခင်းရတယ်။ဆိုတော့ဒီကိစ္စကကြည့်ရင်ဘုရားပွင့်မှလာတယ်သူတော်ကောင်းတရားဆိုတာနာယူပွင့်ရတဲ့အတွက်ကြောင့်သူတော်ကောင်းတရားနာယူပွင့်ရဖို့ရာကဘုရားပွင့်ဖို့တဲ့တောင်ခင်းရတယ်လို့ဘုရားကတော့အဲ့လိုဆိုရင်ဟုတ်တယ်မဟုတ်လား။ဘုရားပွင့်လာလို့ဘုရားကတရားတွေဟောရလို့ခုသူတော်ကောင်းတွေနဲ့ဆင်ခံပြီးတော့မျိုးမျိုးဟောပြောနေတော့လည်းပဲဘုရားဒါကိုနိုင်ခြင်းသက်စိတ်ကရှိအောင်မှာဟုတ်တယ်မဟုတ်လားအဲ့တော့တရားနာပွင့်ရဖို့ရာကဘုရားပွင့်ဖို့လေတောင်းခင်းရင်းလေးတယ်ဘုရားပွင့်ဖို့ခင်းရင်းလေဆိုတာတော့လူတိုင်းလက်ခံနော်ဘုရားတရှိတရှိပွင့်ဖို့အတွက်နော်အတော်ဆုံးပါရမီဖြည့်ရတဲ့ဘုရားလောင်းတော်မှာကာလကလောက်ကြာလုံးညာ၄နှစ်ခြေနဲ့ကွာတည်းတဲ့နောက်ဒါကကဘာအရှိတ်ကိုပြောတာကဘာပေါင်း၄နှစ်ခြေနဲ့တသိန်းတကယ်ပါတကယ်ပါမလို့ကြာတော့ဘိသက်ကိုမှတ်သားဖို့မှာပါမြတ်စွာဘုရားလက်ထက်ကရဟန်းတော်မြတ်စွာဘုရားကိုမေးတာရှိတယ်တကယ်ပါတကယ်ပါကိုဘယ်လောက်ကြာတော့ကြိုးပြမှုမတွေ့ဘူးလို့မြတ်စွာဘုရားကမေးရှိတော့ဥပမာပေးဖို့တောင်းဆိုင်အဲ့ဒီညာအဲ့တော့မြတ်စွာဘုရားဘယ်လိုဥပမာပေးတော့ဆိုတော့အလျာအနာအမြင့်တယူဇနာတွေရှိတယ်ကြောက်တုံးကြီးတလုံးနော်အလေးအတယူဇနာအတယူဇနာကိုအရှင်တို့ကိုးမိုင်တို့ကြောရတာလည်းရှိတယ်။အနန္တယူဇနာအမြင့်ကတဲ့တယူဇနာ။ဂျာမကွေးနေတာအဲ့နေတာဘာမှမပါဘူးပဂတိကြောက်သားတွေပြီးတယ်ကြောက်တုံးကြီးတို့။အဲ့ဒါကိုအနှစ်တစ်ထောင်နေမှကတိတိုင်းကဖြစ်တဲ့အလုံးနှုံးရတဲ့အဝတ်ကလေးနဲ့တစ်ချိန်သွားပြီးတော့ပုံမယ်တဲ့။အဲ့ဒီကြောက်တုံးကြီးပန်းပြီးတော့ပုံသွားမယ်တကဘာဆိုတာမကုန်သေးဘူးလို့ယေရှုဗျာအလိုဥမာပေးတယ်။ကကဘာတို့တီးလာပြီဆိုလို့ရှိရင်ပျက်စီးဖို့ဆိုတာအလွန်ကြာမြင့်စွာစောင့်ရတယ်ဆိုတဲ့အနေထားအဲ့လိုကဘာပေါင်း၄အင်ချီနဲ့တသိန်းနဲ့ကဘာပေါင်းကဘာပေါင်းနော်တသိန်းဆိုတာကတကယ်တမ်းကကဏ္ဍမခွဲတော့ပါဘူးတသိန်းချီဆိုတာကမရေတွက်နိုင်တော့အောင်ကြာမြင့်တဲ့ကဏ္ဍအရေးထားတစ်ခုကိုဒါတသိန်းချီလို့ပြောတယ်အဲ့ဒီအသိန်းချီတသိန်းချီကိုဘယ်လောက်ကြာတော့ကဏ္ဍအနေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လောက်ရှိတော့ဆိုရင်တော့တည့်ရတော့ကို၃ညအလုံး140ထည့်ရမယ်လို့ဒီလိုလည်းပဲမှတ်သားဦးတယ်။အကြောဒီကုစားရတဲ့ကို၃ညအလုံး140ထည့်ကြည့်။ဟုတ်လား။အဲ့ဒါဘာရဲ့အရေးတွေတုံးကဘာရဲ့အရေးတွေ။အဲ့လိုမျိုး၄အသင်ချင်းထဲမှာတသိန်းပါရမီဖြည့်မှဘုရားဆိုတာဖြစ်တယ်။ တော့ဘုရားပွင့်လာဖို့အတွက်ခရင်နေဆိုတာကိုပြောလိုက်ရင်သူတော်ဘုရားကိုနာယူဝင်ရဖို့ကဘုလိုတော်ခရင်နေတယ်ဆိုတာကိုသင်ရှားမလားသင်ရှားတယ်အဲ့တော့ဘိဒါကောင်းတော်တော်ဒီကနေ့ရှင်မြတ်စွာဘုရားကတရားမတော်ဘုရင်တို့အခုရနေတဲ့အနေအထားလေးဟာဘလောက်ခေခေရင်ရင်နော်အဲ့ဒိဆိုင်ဆိုင်ဖြစ်ပေါ်နေတဲ့အနေထားလေးလေးဆိုတာကိုမစင်သားမိဘူးလားစင်သားမိစီလူရှိကိုရဖို့ခရင်နေလက်ရှိဘောကလည်းခရင်နေသူတော်ဘုရားနာယူဘောကလည်းခရင်နေဘုရားတစုတစုပွင့်လာဘောကလည်းခရင်နေဒီကတာလေးကိုမြတ်စွာဘုရားမပြုတော့ဟောတာလို့အကြောင်းရှိလို့မြတ်စွာဘုရားဟောတာအတ္တဝါဒပါဠိတော်မှာဟောထားတဲ့ကထာလေးဒီเยซูอภัยอาจารย์ไม่เจอแกพอแกได้คาถาก็ป่าวเจอเสียอาจารย์นี่ไต่ฉายน่ะลูกผิดปอนี่ไอ้อาจารย์เนี่ยอันวันกวนจะได้เจตนาของเยซูอภัยฮอดอ่ะคาถาสรว่าတော့ตะมาลูกပြောให้เห็นสู่ลูกยุดโลกเนี่ยกะญาณตัวမျိုးมาปาลีนี้ดิกูยุดโลกสู่โลกก็กะญาณอันนี้ณทางไกลจังสู่ลูกยะได้กะญาณอันนี้ดาปาลีโหเยสีท่านคาถาลูกขอဒါဥပါဒါလေးကိုလည်းပဲမြတ်စွာဘုရားအကြောင်းရှိလို့ပြောခဲ့တာ။နောက်အကြောင်းဏ္ဍဝတ္ထုဒါလေးကအရင်စိတ်ဝင်စားနေတော့ဒီကဒါလေးဟောရခြင်းရဲ့အကြောင်းဏ္ဍလေးကစိတ်ဝင်စားနေတော့ပြီးတော့ဘုရားတို့အာလုံးနေပါဒီအကြောင်းအရာကိုကြားဖို့ပြီးသားဖြစ်တယ်။ပြောလိုက်ရင်ဘုရားတို့ကြားဖို့တည်းဒီလိုဖြစ်နေပေါ့နော်။လူတိုင်းကြောက်ရတဲ့ဒီကြောင်းအရာလေးကိုဘုရားတို့ပြောမယ်เนาะဘာလို့ပြောနေတော့ဆိုတော့ဒီကြောင်းအရာလေးမှာအလွန်လေးနဲ့တည်းမှတ်သားစရာကောင်းတဲ့အမျက်စွာပဲတဲ့ဒေသနာလေးအများကြီးပါ။ညာတော်ရှင်လူတွေကမှတ်သားကြပြီဆိုလို့ရှိရင်ဇလန်းဆန်ဆန်ဝိတုဆန်ဆန်ဒီလိုအကြောင်းအရာလေးတွေကိုပဲကောင်းတဲ့ဆွဲအောင်ဖတ်တယ်။အေးဒီမှာပါတဲ့အတဘဝကြတဲ့ဒီလေရှိတဲ့တရားသားတွေကိုကြာတော့များတော့ဖြစ်လူတွေဟာမေ့ကြောက်ကြည့်ကြတယ်။ခုပြောချင်တဲ့ဦးရှင်တို့ဇလန်းလေးထဲမှာမှတ်သားစရာတဘဝကြတဲ့လေးနဲ့တည်းရသော်ပြည့်တရားတွေပါတယ်။အဲ့ဒါကြောင့်မလို့ဦးရှင်တို့ဒီကတာလေးဟောရခြင်းရဲ့အကြောင်းကိုလူတိုင်းကြားဖို့ပြင်မဲ့လို့ပြောလိုက်အောင်နော်။ဦးရှင်တို့ရသော်ပြည့်မပွင့်ခင်တုန်းကခေါရမရသော်ပြည့်ရှင်ကိုရမကြီးမပွင့်ခင်တုန်းကပွင့်တော်မူခဲ့တဲ့ဘုရားကကတ္တမရသော်ပြည့်အဲ့ဒီကတ္တမမြတ်စွာဘုရားရဲ့သာသနာနောက်ပိုင်းမှာယဟန်တော်လေးတစ်ပါးရေလက်ခီးကိုတေးစီးပြီးတော့သွားတယ်။အဲ့လိုသွားရင်လည်းဦးရှင်တို့လေကလူးသွားတဲ့ခါကျတော့လက်ကဆွဲပြီးဆွဲရနှမ်းဆွဲလိုက်တာဘေးမှာပိမ့်ပင်လေးပေါက်နေတာရှိတယ်။အဲ့ဒီပိမ့်ရွက်တရက်ကိုနှမ်းပြီးတော့အပြားလေးကိုဆွဲရနေလေလူးသွားတဲ့အချိန်ကပိမ့်ရွက်ကလက်ထဲပြတ်ပြီးတော့ပါလာ။ယဟန်ဆိုတာတေးရွက်မဟုတ်အောင်ဘူးလို့ပေးတယ်လို့ကြားဝပါတယ်ဟုတ်လား။အဲ့တော့အလုံးသေးနေတဲ့အဘအဖြစ်တစ်ခုတင်နေပေါ့အဲ့တော့ဒီရန်လေးကလူစင်းသားလေဆိုတော့အာငါမတက်တော့လေအဖြစ်ရှိတဲ့အလုံးတစ်ခုတော့လုံးမေးသွားပြီဒါကလောကဖြစ်အနေနဲ့တော့မဟုတ်ပါအောင်တက်စွာဘုရားကမတက်တော့ဘူးဆိုပြီးတော့ပြည့်ညတ်ထားတဲ့ဝိနည်းကြီးအရာတင်တဲ့အဖြစ်ပေါ့အဲ့ဒါငါဒီအဖြစ်ကလေးကိုရန်တစ်ပါးပါးနဲ့တွေ့လို့ရှိရင်တော့ဒေသနာကြမယ်တန်ရှင်းစင်စီအောင်ရှင်းချောမယ်ပေါ့ဘာမှပြောလို့တဲ့အဖြစ်ကလေးမဟုတ်ပါအောင်ဒီကြည်ကလေးကအဲ့လိုဒေသနာကြမယ်လို့သူစဉ်းစားထားပေမဲ့နောက်တော့သူမေ့သွားတာ။အဲ့ဒီမေ့သွားတယ်ဆိုတာလေးကတစ်ချိန်မှာသူ့ကိုအနှောင့်အယှက်ပေးတယ်။အဲ့ဒီမိမိပြောက်ပြောက်ဖြစ်နေတဲ့ကိစ္စလေးကဘယ်ချိန်ကျမှပေါ်လာတော့ဆိုတော့တကယ်အချိန်ကျမှပေါ်လာတယ်။အဲ့ဒီတကယ်အချိန်ကသူ့ပြန်တော်မူတာလေးချိန်မှပေါ်လာတာ။ပြန်တော်မူတော့မေးဆိုတော့အော်မတစ်ချိန်တော့ကလေလူလိုဆွဲရနေတဲ့ပင်းရွက်ကလေးပြတ်သွားတာငါတေသနာရမယ်လို့အောင်းပေးထားတာငါတေသနာမကြားရသေးဘူးတဲ့နှစ်ပေါင်းပေါင်းနဲ့ချီချောင်သူမေ့နေတယ်အဲ့ဒါပြန်တော်မူပါလိမ့်ကျမှာအဲ့ဒါမှတ်ရတယ်ကံဆိုးရင်တော့အဲ့ဒီအချိန်မှာသူနှမ်းမှရန်တဘာမှမရှိဘူးတေသနာကြားတယ်ရအဲ့တော့ရန်တော်တွေကစိတ်မကောင်းဘူးဘယ်မှလည်းသူမသွားနိုင်တော့ဘာမှလည်းသူမတက်နိုင်ဘူးအဲ့ဒီအကျင့်ကိုမင်းပြောင်းလိုက်နိုင်အောင်သူ့မှာစွာလည်းမရှိဘူးလို့ဆိုကြပါစို့။ဒါလေးကတဝဲနေတယ်ဖြစ်တကိစ္စလေး။အဲ့ဒီမှာသူဆွဲခဲ့တဲ့ပင်းရွက်ကလေးကပဲဒီကနေ့မှနမိတ်တစ်ခုအနေနဲ့စိတ်ထဲမှာစွဲရည်။ဒါပေမ 那边月经波澜，那那没天嘛，谁天嘛，阿有内嘛。那对嘞对哟，那一边月经呢，就是那个一段时间，谁的也算得的，喏。哎，楼啊，谁给钱了？我的那个妹啊，那你的老板老家了，干哪家了？伢的要我出钱的，苦阿妹的理想牛嘛，那比较偏爱的，谁给钱了？น้องดูดูจะมีดีที่ยังยากเลยน้องดูว่าจีรันเลยกับว่าเดียร์จีรันเลยไปสั่งเจียวเนาะจะมีดีที่ยังยากเลยข้าจะรู้ที่ในกลางเมืองดูโลกนี้มาเพียงพ่อแม่พ่อแม่ชนะอุติยาเอาสูบีเอาวาลุเลชนะเก่งงานยิ่งเสียมาไม่ตุยคุยบ่มาจะมีดีอุกาไข่กาไข่บีกับลูกกาเลยไปสูไข่เนี่ยจะเช่นสูไข่เนี่ยทำไมเรื่องที่เชื่อในเรื่องที่เชื่อมาไม่พูดสารคู่ก็คาถาพูดได้ปฏิญาณได้พูดได้แต่เป็นอยู่ในยันเชื่อเพียงเชื่อคุณลองยึดจิตเอาได้เพียงในนี้ไม่พูดสารอยู่ที่ไม่พูดสารก็ได้ก็รู้เพียงในนี้รู้สิไม่รู้สิเพียงมันละผมไม่รู้สิแล้วก็มาพยายามพูดในวิลตุตินายเนาะแต่พยายามพูดไม่พูดสารก็ส่งได้ในนี้ตัวอะไรกันอะไรเลยผู้ช่วยสุขใจมีโอกาสมีโอกาสได้นะแต่เรื่องพิมพ์มันมุ่งไปไหนไปสุดโลกเนี่ยสุดละนี่เนี่ยที่นั่งแม่เนี่ยมีเรื่องอะไรว่าสิ่งที่ฉันทำได้กูไปไม่รู้รู้มีโอกาสยังไปรู้แล้วนั่งแม่เนี่ยมีเรื่องโอกาสได้สุขใจนะแล้วอุจิโนะลาเรนลาเรนลาบีลาโกเอ็นเดริชเนี่ยรู้แล้วที่กาลาดีละนี่มองยังส่วนจานยังรู้ตัวเลยพิมพ์มันมุ่งไปไหนเนี่ยรู้เดี๋ยวมันบอกเราเราที่เจ้าเราโฉนดผู้ยังรู้เพียงเช่นคนมีจีบป่วยละเพียงแต่ส่วนนี้แต่ส่วนยามามีจีบดีอยู่ชนะเด็ดเดียวคิดดูเจ้าเรื่องว่าละเจ้าเรื่องนะมีจีบกับที่พี่วินเนี่ยไม่เหมือนละกาลจันถ้าจะชี้ตรงว่าเจ้าอย่างเดียวตีเงินดูเช่นมีจีบดูสวาบิโรจีอ่ะถ้าเราเชื่อเรื่องเด็ดเดียวนะผู้ยังรู้จะไหนดาวมาส่วนที่ช่วยเจ้าเปียกอุตรายนี่ละตัวเรามีจีบได้มันเน้นคนแรงนี่ก็เอาใจหัวมันตัวเราทำผมยี่จีนี่ก็ปวดใจละถ้าเราเรื่องยาสับยาเจ็บคนมีจีบป่วยละเราตัวเราเรื่องยาเรื่องใดท้องจะใดจะปิดเรื่องนี้ละแล้วที่เราเนี่ยจะได้ยาวดงยาเจ็บคนมีจีก็ต้องมีอยู่ได้ยังกูยังกูพิจารณาปีนู้นแล้วก็ยี่หัวจีก็จะได้เนี่ยตัววันนี้ยาดีเป็นมาชีเรนชีวุบซูจูมาเลยสุนันท์อยู่แล้วเรื่องจีเนี่ยขัดใจเราพวกเราดูเลี้ยงสุนัขเนี่ยสวัสดีเนี่ยนอนเรียมาโบราณเลยที่ดูเลี้ยงนี่ก็เนี่ยนี่ดูนะครับไม่ได้มีเรื่องกุญแจเจนรู้สิ่งที่ฉันทำกุญแจเจนรู้ตัวเราต้องมีความพิมพ์ไม่พอแต่เมื่อตัวมันยากทะเลพิการมันก็เนี่ยพิมพ์โอ้โหแต่เนี่ยสวัสดีละไอ้ที่พวกเราดูเลี้ยงนั่นแม่นั่งอันสั่งสั่งมีเรื่องยากดีชัวร์พวกเราดูเลี้ยงว่าน่าอุกอาจจะต้องไปตัวมันรู้ทีนี้ที่จะมาเปียแต่ก็ไม่ได้ไม่ได้ไม่บอกสาวตัวผีมาดูชัวร์ไม่มาผีมาชีโร่นั่งชัวร์ตู้ผีอุกยอบยาจอบยาเราเนี่ยสอบเปียกระดาผีมาบุฟูเลยไม่ผีมาโมยาเจนโรชีเนี่ยนั่งเต็มไปเลยผีมาเนี่ยมาชัวร์ดูยังวันนั่งมาอ๋อแล้วเนี่ยเนี่ยสอบเปียกระผีมาโมเต็มไปเลยมีกระดาษนับบุสุโรผีกระดาษเลยนับบุก็ไอ้ที่อเมริกาจ้าอเมริกาจ้าถ้าพูดสิ่งเดียวได้เลยโอ้ดีกันยังงั้นเจอเองนะแล้วสารานุดีกันเจอเองนะมั้วสารานุเป็นเด็กวัยรุ่นอันดุอันดุจะวันนั้นว่าสิ่งใดจะวิ่งได้หรือล่ะแล้วอุจิโนไอ้ที่อเมริกาจ้าอเมริกาจ้าเรื่อยๆได้เลยโอ้มาตั้งสิ่งเดียวปัจจุบันมีอเมริกาจ้าระบาดเลยพระมาเมรีอภิการนาราบาเมรีฮาเลชุระกินดูดีกรีราชากินดูราชาฤาษีตลอดกระทำดูวิริยะของดีกระทำวาโรดีโอเสดีดีเวลาเมียอัลลอฮ์ลีเนตอัลลอฮ์ลีเนตเป็นบุญมุลอัลลอฮ์ลีเนตเป็นผีบุญยังห้องพยานดูด้านในผีนี้เป็นบุญชุมารุถ้าเราลีเนตไม่ได้สมาจิตุยานแต่พระมาเมรีของอาบาเกลออริการนาลิมาเป็นบุญดีกุปาพระธรรมเมฆว่าบาปเยอะแล้วใช่ไหมเกิดดุอดีตนี่ก็ร้าซะบ ဘာကိုအဆိုးရတဲ့လူဟာတကယ်မဲအစ်စ်တယ်တဲ့နော်ကိန္ဓုပဲရာကိုအဓိပ္ပာယ်အဆိုးရတဲ့ပုဂ္ဂိုလ်လားဆိုမဲလို့ဆိုတယ်မဲဆိုတာတိုင်းလူကြီးသားရဲ့ဘုံမှာအဆိုးရတဲ့ပုဂ္ဂိုလ်ကမဲလို့ပြောတာဟုတ်ဘယ်ရာကိုအဆိုးရတဲ့လူဟာတကယ်မဲအစ်စ်တယ်တဲ့ရိုးရိုးသားသားမဲကိုဆိုတာမဟုတ်ဘာကိုအဆိုးရမှာတကယ်မဲလို့ဆိုရမယ်တဲ့ဒါကပထမမိကုံနောက်ဒုတိယမိကုံကကိန္တုရာဇာမစိတ်ကြောလေဘယ်လိုမင်းဟာကိလေသာရဲ့ကြီးကျော်နေလဲရစိတ်ကြောရဇာစကိလေသာမျိုးဣတရာဇာအဆိုးရတယ်လို့လည်းဒေဝိယရဲ့အဆိုးရခံရတယ်လို့လည်းဒေဝိယရဲ့ကိလေသာမျိုးရဲ့အဆိုးရခြင်းကိုခံရတယ်လို့ဒီနေရာချင်းကိလေသာရဲ့ကြီးကျော်ဘယ်လိုမင်းဟာကိလေသာရဲ့ကြီးကျော်နေလဲမဲဆိုတော့သူများပေါ်မှာဆိုရတော့ဆိုရတယ်ပေါ့ဒါပေမဲ့ကိလေသာတွေကြီးကျော်ဖြစ်နေတယ်ကိုယ့်အထက်မှာလည်းအရှင်သခင်ရှိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲမလို့မင်းဟာကိလေသာတွေကြီးကျော်တယ်တဲ့ဒုတိယမိန်းကောင်းပေါ့နားလည်းမချင်ပါဘူးနော်နောက်ဒုတိယမိန်းကောင်းကဘာပြောလို့ဆိုတော့ကထာသူဝိဇ္ဇောဟောတိဘယ်လိုနေရာဖြစ်တန်ရှင်းစင်ကြတဲ့လူဖြစ်မလဲတဲ့ဒီနေရာဖြစ်ဘယ်လိုလူကိုတန်ရှင်းစင်ကြတဲ့လူလို့ပြောမလဲဝိရဇ္ဇရဇ္ဇဆိုတာကိလေသာမျိုးဝိဆိုတာကင်းတာမျိုးကင်းတယ်ဆိုတော့တန့်ရှင်းတယ်ပေါ့ခုတကမှာလို့ရှင်တို့ခန္ဓာကိုယ်ကိုရေနဲ့ပုတ်လိုက်မှတိုက်လိုက်ဆိုကြီးကြီးထွက်လာတာရှိတယ်မဟုတ်လားဒါကဘာလဲဆိုတော့မျိုးတွေတင်းနေလို့ခန္ဓာကိုယ်ကထွက်တဲ့ချွေးနဲ့ရောပြီးတော့ဒါကြီးဖြစ်သွားတာမျိုးကင်းတယ်ဆိုတော့တန့်ရှင်းစင်ကြယ်တယ်ဆိုတဲ့အသေးလေးမများဘူးလားကထာသူဝိရဇ္ဇောတိဘလိုနေရာဖြင့်တန်ရှင်းစင်ကြယ်တဲ့လူဖြစ်မလဲတဲ့။တန်ရှင်းစင်ကြယ်တဲ့လူဆိုတာဘယ်လိုလိုပြောတာလို့တတတိယမိန်းကောင်။နောက်သရဏမိန်းကောင်ကပြောလဲဆိုတော့ကထံမာရုတိဥစ္စတိဘယ်လိုလူမျိုးကိုလူမိုက်လို့ဆိုမလဲ။လူမိုက်ဆိုတာဘယ်လိုလူမျိုးလဲ။နော်။လူတွေကတော့ပြောရတယ်နော်။လူမိုက်ဆိုတာချုပ်ပေါင်းနေတာမဟုတ်ဘူး။တီဖို့မလွယ်ဘူးဆိုတဲ့ဒိဋ္ဌိ။ခုဒီမှာမေးထားတယ်နော်။လူမိုက်ဆိုတာလူလူမျိုးလေတဲ့။လေးပုံမနဲ့ချက်လေးချက်နော်ဘာကိုအရှိုးရတဲ့လူဟာတကယ်မင်းအစ်စ်တယ်ဘယ်လိုမင်းဟာကိလေသာရဲ့ကြီးကျော်တယ်တန်ရှင်းစင်ကြယ်တဲ့လူဟာဘယ်လိုလူကိုပြောရလဲလူမိုက်ဆိုတာဘယ်လိုလူမျိုးလဲအဲ့တော့မြတ်စွာဘုရားဘယ်လိုဖြေပြလဲဆိုတော့ဥဒရလူတွေကိုသင်ပေးနေတာဟုတ်လားဘယ်လိုဖြေပြလဲဆိုတော့သာတော်ရာဒီပိရာသာရိဇာမတော်တစိတ်တော်အာရိစ္ဆံဝေဇောဟောတိအရိစ္ဆံပါလောတိဥစ္စတိအဖြေကတာအဖြေကတာလေးနော်စဒောရတိတိရာဇာဒောရ6ပါးကိုအရှုရတဲ့ပိုင်နေပိုင်နိုင်တဲ့နိုင်နေတဲ့ပုဂ္ဂိုလ်ဟာရာဇာမင်းဖြစ်တယ်ဒောရ6ပါးကိုအရှုရတဲ့လူပိုင်နိုင်တဲ့လူနိုင်နေတဲ့လူကဘာလဲလို့မင်းဖြစ်တယ်ဒောရ6ပါးလေးဒောရဆိုတာအမှားလို့ပြောရင်တကားပေါ့ဟိုတကားမှာတော့ဘယ်လိုရည်ဒီခန္ဓာကိုယ်ကြီးကိုဒွါရလို့ဆိုရင်တကားပေါ့ကြီး6ပေါ့နဲ့တိချောက်တာပကတိလူတွေနေတဲ့အိမ်လေးကျောင်းလေးတကားပေါ့တွေနဲ့တိချောက်တာလည်းမဟုတ်လားမှန်ပါဗျာတကားပေါ့တော့ဘာမှမပါဘူးဆိုဘယ်လိုဝင်နေပြီတော့ဟမ်အဲ့ဒါလူတွေဝင်ထွက်သွားလာတယ်လေတွေဝင်ထွက်သွားလာတယ်ယာတိယာဝတ္ထုတွေဝင်ထွက်သွားလာတယ်တကားပေါ့ကနေပြီးတော့ဟုတ်လားတတိခန္ဓာအိမ်ကြီးမှာလည်းဒီကံတော်တို့အရင်တည်းဒီကံပေါက်6ပေါက်နဲ့တိဆောက်တာလေစကုဒွါရမျက်စိဒကံပေါက်ဒေါတာဒွါရခန္ဓာဒွါရစိဝါဒွါရခန္ဓာဒွါရမနောဒွါရမျက်စိနာနာလျာကိုရှိအလုံးသိနော်အဲဒီဒီကံပေါက်6ပေါက်ကိုပိုင်နိုင်တဲ့လူနိုင်နေတဲ့လူတကယ်အဆိုးရတဲ့လူအဲ့ဒါမင်းပဲဒီကံပေါက်6ပေါက်ကိုအဆိုးရတယ်ပိုင်နိုင်တယ်ဆိုတာဘာပြောတာလို့ဥပမာဆိုရပါစို့ကိုယ်ကိုမြင်လိုက်ရတော့စိတ်ထဲမှာညာကဒေါသမောဟဖြစ်သွားတယ်ဆိုရင်ဒါမျက်စိတကားဘောကိုမနိုင်ရရောက်တယ်ဒီမျက်စိတကားဘောကိုအစင်းကဝင်ပြီးတော့ညာကဆိုတဲ့ဆွေးမဲ့မှုနဲ့နှိမ့်ချက်ဒေါသဆိုတဲ့မကျင်တတ်မှုနဲ့နှိမ့်ချက်ကိုယ့်ရဲ့မျက်စိလေးကိုကိုမနိုင်ဘူးဆိုတဲ့အတိတ်ပဲမြင်လိုက်ရလို့ညာကဒေါသမောဟမဖြစ်အောင်ဒိတ်ဒိတ်လိုက်နိုင်တယ်စောင့်ရှောက်လိုက်နိုင်တယ်စောင့်စည်းလိုက်နိုင်တယ်ဆိုရင်တော့ကိုယ့်မျက်စိကိုကိုနိုင်ရော ဓမ္မတော်ဟောတဲ့သူတော်နားလည်းပြီးတော့တရားမှနိုင်မှာမတူဘူး။မျက်စိကိုနိုင်တဲ့လူအရှိသေးရော။အမြင်အားနဲ့ပတ်သက်ပြီးတော့ဉာဏ်ကဖြစ်တယ်။မြင်တာနဲ့ပတ်သက်ပြီးတော့ဒေါသဖြစ်တယ်။ဟုတ်လား။ဒါမျက်စိကိုမနိုင်သေးဘူးဆိုတဲ့လက္ခဏာ။ကြားရတယ်ပတ်သက်ပြီးတော့ဉာဏ်ကဖြစ်တယ်။ကြားရတယ်ပတ်သက်ပြီးတော့ဒေါသဖြစ်တယ်။ဒါဆိုရင်နာရကဘောကိုမနိုင်ဘူး။ဒီတော့ပြောလိုက်ပြီးတဲ့တို့နော်အရေးကြအောင်ထင်မဲ့ပုံပုံလေးလို့အရင်ယုံကြည်ပါတယ်ဟုတ်လားမြင်ရင်ကြားချင်းလမ်းရွှေချင်းစားတော့ချင်းတွေ့ကြည့်ချင်းတွေးကြံချင်းဆိုတဲ့အကြောင်းတရားတွေကြောင့်ဉာဏ်တော်သာမောဟမဖြစ်အောင်ဒီသိနေရမျက်စိနာနာတရားကိုရှိအဲ့ဒီဒေါရ၆ပါးကိုအကြောင်းပြုပြီးတော့ဉာဏ်တော်သာမောဟမဖြစ်အောင်ဒီသိနေတဲ့ပုံပုံဒီဒေါရ၆ပါးကိုအရှိုးရတဲ့လိုနိုင်နေတဲ့လိုသူဒီပဲတကယ်မင်းအစ်စ်ပဲဟုတ်လားအရဟံဖြစ်မှာတကယ်မင်းရှိဖြစ်မယ်ဆိုတဲ့အဓိပ္ပာယ်ပါပဲဟုတ်ရလားဒါကြောင့်မိတဲ့ဘောသူတော်တို့ကိုကမင်းဖြစ်တဲ့အရှင်သခင်ဖြစ်တဲ့နေရာလားဆိုတော့မဟုတ်ဘူးကြီးကျော်ဖြစ်တဲ့နေရာဟုတ်တယ်မဟုတ်လားဒါကြောင့်မြတ်စွာဘုရားကတကယ်မင်းရှိဆိုတာဒေါရ၆ပါးကိုအစိုးရတဲ့လူကိုပြောတာတဲ့ပထမမေခွန်းရဲ့ဖြေဒီလောက်နဲ့ပြီးပြီနော်နောက်ဒုတိယမေခွန်းကဘယ်လိုမင်းဟာကိလေသာရဲ့ကြီးကျော်လဲအဲ့ဒီစကားလေးကနည်းနည်းလေးအရင်ကြီးမယိုးပေါ့နော်မဖြောင်းဘူးစကားကတော်တော်လေးစဉ်းစားရတယ်ဒိသမန္တောရစိတ်တော်တွေအဖြေကြလို့ပြောတာတော့ဒိသမန္တောတမတ်မှုရှိနေတဲ့ပုဂ္ဂိုလ်တမတ်မှုမခင်းတဲ့ပုဂ္ဂိုလ်ဟာရစိတ်တော်ကိလေသာမျိုးရဲ့ကြီးကျုံတယ်ကိလေသာမျိုးကတော့သူ့ကိုအစိုးရတယ်အဲ့ဒါကိလေသာရဲ့ကြီးကျုံမယ်လို့တိတ်ရဲ့ပြောလို့မရဘူးလားကိလေသာမျိုးကသာသူ့ကိုအစိုးရတယ်ဆိုတော့လေကိုယ်ကိုအစိုးရတယ်ကိုယ့်အထက်ကဇူရှိနေတော့ကိလေသာရှိနေတယ်အဲ့ဒါဘယ်လိုလူကိုပြောတာလဲဆိုတော့ဒိသမာတော့တက်မဲ့မောမှုတွေဖြစ်နေတဲ့လူတက်မဲ့မောမှုမကင်းတဲ့လူတက်မဲ့မောတယ်ဆိုတာကမိမိခန္ဓာကိုယ်ရဲ့ပုံမှာတက်မဲ့မောတာရှိတယ်သူတော်ခန္ဓာကိုယ်ရဲ့ပုံမှာတက်မဲ့မောတာရှိတယ်သက်ရှိတက်မဲ့အရာဝတ္ထုတွေရဲ့ပုံမှာတက်မဲ့မောတာလည်းရှိနေပေါ့အများကြီးပါပဲအဲ့လိုတက်မဲ့မောမှုတွေရှိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိလေသာရဲ့ကြီးကျုံနေတယ်။ဘယ်လိုမင်းဟာကိလေသာရဲ့ကြီးကျုံတယ်လို့ဆိုရင်တက်မဲ့မှုတွေရှိနေတဲ့ပုဂ္ဂိုလ်မှလည်းမင်းမဖြစ်ဖြစ်မင်းမဖြစ်ဘူးပဲဖြစ်ဖြစ်သူဟာကိလေသာရဲ့ကြီးကျုံနေတယ်။ဒါလည်းနားလည်းမယ်ချင်ပါနော်။တက်မဲ့မှုတွေဖြစ်နေတယ်တက်မဲ့မှုမကင်းဘူးဆိုလို့ရှိရင်တက်မဲ့မှုကိုအကြောင်းပြုပြီးတော့မကျေနပ်ဘူးဆိုတဲ့ဒေါသတွေဖြစ်နိုင်တယ်။ပဏာလုံမှုတွေဝန်တုံမှုတွေရှင်းတဲ့မှုတွေအဆရှိတဲ့ကိလေသာတွေနောက်ဆက်ပြီးအများကြီးဖြစ်နိုင်မလားဖြစ်နိုင်တယ်အဲ့လိုဆိုရင်အဲ့ဒီကိလေသာတွေခိုင်းတဲ့အချိန်လုံရမယ်ပြုံးရမယ်တွေးရမယ်ဟုတ်ကိလေသာရဲ့ကြီးကျုံဖြစ်သွားတာဒါကမဟုတ်ဘူးဦးနှုတ်ကိုသွန်မိုးထားတာဘာလဲလို့ပြင်ကိလေသာအဲ့ဒီကိလေသာကဘာလို့သွန်မိုးထားဆိုတော့ကိုယ်ကတက်မဲ့မှုမှမကင်းတာတော့အဓိကကတော့မိမိခန္ဓာကိုယ်ကြီးရဲ့ပုံမှာတဏှာမာနတည်ကြည်လို့ဖြစ်တွေ့တာကဲ့ညီနေတဲ့သဘောတွေမရှိဘူးလားရှိတယ်ဒါကြောင့်ဘယ်လိုမင်းဒီကိလေသာရဲ့ကြီးကျုံလဲလို့မေးရင်တက်မဲ့မှုမကင်းတဲ့သူတိုင်းဒီကိလေသာရဲ့ကြီးကျုံနေတယ်ဟုတ်အဒုတိယဘေကောရဲ့အဖြစ်ရောနောက်တတိယဘေကောကထာသူဝေဇောဟောတိတန်ရှင်းစင်ကြယ်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်ကိုပြောတာလဲဒီနေရာဖြစ်တန်ရှင်းစင်ကြယ်ဘယ်လိုလုပ်ရမလဲဘယ်လိုနေရာဖြစ်တန်ရှင်းစင်ကြယ်တဲ့လူဖြစ်နိုင်ကြလဲတတိယဘေကောနော်အဲ့ဒါမြတ်စွာဘုရားဘယ်လိုဖြေလဲဆိုတော့အာရိစ္ဆာဝေဇောဟောတိအာရိစ္ဆံတမတ်မှုမရှိတဲ့ပုဂ္ဂိုလ်ဟာဝေဇောဟောတိတန်ရှင်းစင်ကြယ်တဲ့ပုဂ္ဂိုလ်လို့ဆိုရမယ်။တန်ရှင်းစင်ကြယ်တဲ့ပုဂ္ဂိုလ်ဖြစ်တယ်။တမတ်မှုမရှိရင်တန်ရှင်းစင်ကြယ်တယ်လို့ပြောတာ။ဒါလူငယ်လေးတွေလူလူလေးနားလည်အောင်အရှင်ကအဖြောင်းအဓိပ္ပာယ်ပြောပြတာနော်။တမတ်မှုမရှိရင်တန်ရှင်းစင်ကြယ်တယ်။ပြောင်းရတာလည်းပေါ့တမတ်မှုရှိရင်တော့တန်ရှင်းစင်ကြယ်မှုမရှိဘူး။ဟုတ်လား။တမတ်မှုရှိခြင်းမရှိခြင်းတမတ်မှုရှိတော့လည်းတမတ်မှုအကြီးအသေးပေါ်မှာဝင်တည်ပြီးတော့တန်ရှင်းစင်ကြယ်မှုအကြီးအသေးအထူးအပါအနည်းများဒီလိုကွာသွားမယ်ပေါ့ဟုတ်လားဒါကြောင့်မိဘကောင်းသူတော်ကောင်းတို့တမတ်ချင်းတည်ရင်လည်းအညစ်အကြေးပဲအဲ့ဒီတမတ်ချင်းမရှိရင်အဲ့ဒါအညစ်အကြေးကင်းလို့တန်ရှင်းစင်ကြယ်တယ်လို့ဆိုရတယ်ပေါ့အဲ့ဒါတတိယမိဘရဲ့အဖြေဒီတော့ပြောလိုက်ပြီးတော့ဆက်ပြီးတော့စဉ်းစားနိုင်မယ်ထင်ပါတယ်နော်နောက်လေးခုမြောက်မိဘကပြောတော့ကထံမာရောတိယောစတိဘယ်လိုလိုဟာလုံမိုက်လဲအလုံမိုက်ဆိုတာဘယ်လိုလိုကိုပြောတာလဲဒီမိဘရဲ့အဖြေလေးကတော့အလုံးကိုထိတော့မနေတူတယ်ဟုတ်လားလုံမိုက်ဟာဘယ်လိုလိုလဲ ရိစ္ဆာဘာလုံးဒီဥစ္စတိရိစ္ဆာတမန်မှုရှိနေတဲ့ပုဂ္ဂိုလ်ကဘာလုံးအဲ့ဒါလူမိုက်ပေးတယ်အဲ့ဒီနာမှာဟောတဲ့လူရောနားတဲ့လူရောအဲ့ဒါဒီဒီနာရအကုန်လုံးလူမိုက်တည်းရလူမိုက်ဆိုတာတတ်ဖြတ်နေမှာသူဝပစ္စည်းတရားယူနေမှာရှင်ရင်းချက်ချက်နဲ့အကုသို့အမှုတွေကိုပြုနေမှာလူမိုက်လို့ပြောတာမဟုတ်ဘူးနော်လူမိုက်မှာအဆင့်မျိုးမျိုးရှိတယ်အလွန်ကြမ်းတမ်းတဲ့မိုက်ချင်းချင်းမိုက်တာရှိတယ်လို့လူလူညံ့ညံ့တိတ်တိတ်မိုးမိတ်မိုက်နေတာလေးတွေရောမရှိဘူးလားရှိတယ်အရိယာတွေကိုထောက်ဆလိုက်ရင်ကုသဇင်ပါရမီတွေလူမိုက်ပေးလို့ပြောလို့ရတယ်ဒီနေရာမှာဦးသိရဲ့တက်မဲ့တာနဲ့လူမိုက်ချင်ရရောလားလို့မေးတယ်ရှိရတက်မဲ့တာနဲ့လူမိုက်ချင်လေဆိုရင်တော့လူမိုက်တွေကြီးနေမှာပဲလို့ပြောရင်ဟုတ်တယ်အဲ့လိုပဲပြောရမှာပဲလို့လည်းဖြေတယ်ရှိတော့ဒီနေရာမှာဦးသိတို့တက်မဲ့မှုမကင်းရင်လူမိုက်လို့ပြောရင်တော့စိတ်ထဲမှာအဲ့ဒီဘဝမကြတဲ့ပိုင်းလေးတွေထိုက်တော့ရှိကောင်းရှိနေပေါ့။ဒါပေမဲ့ပြင်နေတဲ့ဒီနားလေအောင်ပြောပြ။စဉ်းစားရရှုတော်မေးရပေါ့။ကိုယ့်ကိုယ်ကိုရှင်းရအောင်လုပ်နေရဆိုရင်အဲ့ဒီလူကိုလူမိုက်လို့ပြောမလားပညာရှိလို့ပြောမလား။အဲ့ဒါတော့လက်ခံတယ်နော်။ကိုယ့်ကိုယ်ကိုရှင်းရအောင်လုပ်နေတယ်ကိုယ့်ကိုယ်ကိုဒုက္ခရောက်အောင်လုပ်နေတယ်ဆိုတာလူမိုက်ပေါ့။ကိုယ်ကိုယ်ကိုမချမ်းသာတာဖြစ်နေအောင်လုပ်နေတယ်ဆိုရင်ကိုလူမိုက်လို့ပြောမလားပညာရှိလို့ပြောမလားလူမိုက်လို့ပြောကိုယ်ကိုယ်ကိုရှင်းအောင်လုပ်တယ်ကိုယ့်ကိုယ်ကိုမချမ်းသာအောင်လုပ်တယ်ဒါလူမိုက်အဲ့ဒါတော့လက်ခံတယ်မဟုတ်လားအဲ့လိုဆိုရင်တက်မဲ့မောမှုရှိတဲ့သူဟာလူမိုက်ဆိုတဲ့စကားကိုလက်မခံလို့မရဘာလို့လဲဆိုတော့တက်မဲ့မောမှုရှိခြင်းညောင်းမဲ့ဒုက္ခတွေဖြစ်နေရတက်မဲ့မောမှုတွေရှိခြင်းညောင်းမဲ့မချမ်းသာတယ်ဖြစ်နေရတက်မဲ့မှုတွေဒုက္ခတွေကိုဖြစ်စေမချမ်းသာမှုတွေကိုဖြစ်စေတယ်ဒါကိုကိုကိုတတ်မဲ့မှုဖြစ်နေတာဖြစ်နေအောင်လုပ်ချင်းဒီပဲတတိယဖြစ်တတ်မဲ့နေချင်းဒီပင်လေကိုကိုကိုဒုက္ခဖြစ်အောင်လုပ်နေတာကိုကိုမချမ်းသာဖြစ်အောင်လုပ်နေတာလို့မဆိုနိုင်ဘူးလားအဲ့လိုဆိုရင်တတ်မဲ့မှုရှိတဲ့သူဟာလူမိုက်ဆိုတာကိုရှင်းသွားဟုတ်တယ်မဟုတ်လားဒီတတ်မဲ့မှုကိုပဲအကြောင်းပြုပြီးတော့ချိုးတတားတွေကိုရာတွေအကုသို့လူလိုက်တွေအများကြီးလုပ်တယ်အာပြီးရင်အပင်ငယ်ရဲ့ကြောင့်ဟောကိုကိုကိုအကြီးအကျယ်ဆင်းရဲတွေနဲ့အောင်ကိုရှင်းရမယ်ဆင်းရဲတွေကိုလက်တက်လက်အောက်ကိုတိုးနေတာဒီလိုလူမျိုးကလူမိုက်ကိုပြောရင်ဘယ်လိုလူမျိုးကလူမိုက်ကိုပြောကြလဲစဉ်းစားပါတော့ဒါကြောင့်ဒီတော့ကောင်းတယ်ကောင်းလို့တမတ်မှုတွေကြောင့်ဆင်းရဲမှုတွေအချမ်းသာမှုတွေဆိုတာဖြစ်ကြရတယ်ဒါကြောင့်တမတ်မှုရှိနေခြင်းဒီအဲ့ဒါလူမိုက်ပဲအဲ့ဒါလူမိုက်မဖြစ်ခြင်းဘူးဆိုရင်တော့တမတ်အောင်ကြိုးစားဖို့လည်းရှိအတ္တိဒနာရတော့တမတ်ရင်တော့မဖြူမနဲ့မဲမခွဲကြဘူးအကုန်လုံးလူမိုက်ပဲဟုတ်တယ်မဟုတ်လားဒါကြောင့်ပြည့်စုံပါတော်လို့မိဂုံးလေးတွေကနေတဲ့လူအခြေခံလည်းပဲနေနေမှမရှိဘူးလားရှိတယ်ဟုတ်တယ်ဆိုတော့ပြန်ဖြေထားတာပဲဟုတ်လားအဲ့တော့ပြည့်စုံပါတော်လို့ဘာသာချက်ပါဘူးဆိုရမယ်ဒီတကယ်မင်းအစ်စ်ပဲတမတ်မှုရှိတဲ့လူဟာကိလေသာရဲ့ခြေချုံပဲတမတ်မှုကင်းတဲ့လူဟာတန်ရှင်းစင်ကြယ်တဲ့လူနောက်ဒုတိယကလည်းဆက်ပြီးတော့အာရုံကြိုးရှင်မယ်နော်အရှင်ပြေသွားပြီအရှင်ပြေသွားဘာမှမဖြစ်တော့ကိုယ်ရစီပြီးရင်တော့အတိတ်တွေလုံးပြည့်တယ်နော်ဒါလည်းဒါဒုတိယကသာမှာမေးတာလို့ဆိုတော့ကိနပ်ပြုဝရှိတိပါလောကတံဥဒတိပတိတော်ယောဂကေမီကတံဟောတိတမေအခါဟိပုရှိတော်ပထမကသာလေးအဲဒုတိယကသာအမေကသာလေးလားဒါပို့ပြီးတော့တော့နည်းနည်းလေးပေါ်ရှိတယ်ဒါပေမဲ့ဦးတို့လည်းကြိုးစားပြီးတော့တိတိတော့ပြည့်ရှင်းပြမှာပေးတယ်လို့လည်းပဲအာယုံလေးရှုစားပြီးတော့နားလည်အောင်ဘောပေါင်းနားယူကြရအောင်နော်ဒီကတည်းကအတိတ်တွေကပြောလို့ရတယ်ဆိုတော့ကိနပ်ပြုဝရှိတိပါလို့လူမိုက်ကဘယ်လိုတရားတွေကြောင့်မျောနေရတာလဲလူတွေကစိတ်ငြင်းဝင်စားလာတော့မသိတရားကလည်းနဲ့နေကြဟုတ်လားကိနပ်ပြုဝရှိတိပါလို့လူမိုက်ဟာဘယ်လိုတရားတွေကြောင့်မျောနေရတာလဲတဲ့တဲ့ပြောရရင်ဒါကမှလို့ဦးရှင်တို့ကုထုရှင်တွေဆိုတာမျောနေတဲ့လူတွေပဲလူမိုက်စဉ်ရင်းဝင်နေပေါ့နော်တစ္ဆာတွေကအမှန်တရားကိုထုတ်ပြန်ပြီးတော့မသိသေးတဲ့အတွက်ကြောင့်ပညာရှိစဉ်ရင်းတွေကိုမဝင်နိုင်သေးဘူးဟုတ်လားတဲ့လူမိုက်ဟာဘယ်လိုတရားတွေကြောင့်မျောနေရတာလဲဆိုတော့ကိုကမျောနေရတယ်ဆိုတာကိုအရင်နားလည်မှဒီမေခွန်းလေးကိုသဘောပေါက်နိုင်တယ်ဒီမေဝင်ရဲ့အဖြစ်ကိုလည်းပြောတဲ့အခါမှာပို့ပြီးတော့သဘောပေါက်တယ်။ဒါတကယ်မလို့ဦးရှင်တို့ကုလိုရှင်ဘောရဆိုတာတကယ်တမ်းကအခုမျက်မြင်အနေထားမှာဘာကြီးပဲဖြစ်လို့နေနေမျောနေတဲ့လူတယောက်မျှတာဖြစ်တယ်။ မျောနေတယ်ဆိုတာဆရာတို့ဒီကြီးတဲ့ဈေးထဲမှာအရှုပ်ထုတ်အမိုက်ထုတ်ကြီးတထုံမျောလာတယ်ဆိုရပါတယ်အဲ့ဒီအမိုက်ထုတ်ကြီးဟာဘယ်တော့မင်းမယ်လို့လည်းမသိဘူးဘယ်ကကံမယ်လို့လည်းမသိဘူးသူရဆက်ပြီးတော့မျောရမယ်အနာဂတ်အနေထားမှာဘာမှတေချာမှုရရမှုမရှိဘူး။ဒါမျောနေတယ်ဆိုတာအဲ့ဒါအနာဂတ်မှာဘာမှတေချာမှုရရမှုမရှိခြင်းဒီမျောနေတဲ့အတွက်ကြောင့်မတေချာမရရဘူးလို့ပြောတာ။ခုတက္ကမတို့ဦးဇင်းတို့လည်းစဉ်းစားကြည့်။မျောနေတယ်ဆိုတဲ့အချက်ကိုဦးလည်းခုပြောမယ်တစ်ချက်ကိုစဉ်းစားကြရအောင်ဖြင့်ထင်ရှားစေလိမ့်မယ်။စိတ်တွေကလည်းဖြစ်ချင်လို့ဖြစ်နေတယ်။မြင်မြင်တဲ့စိတ်တွေရော၊ယုံဉာဏ်နဲ့စိတ်တွေရောဖြစ်ချင်လို့ဖြစ်နေတယ်။အာယုန်တွေပေါ်မှာမူတည်ပြီးတော့အကြောင်းမျိုးမျိုးပေါ်မှာမူတည်ပြီးတော့စိတ်တွေကလည်းဖြစ်ချင်လို့ဖြစ်နေတယ်။ပြည့်ဒီခန္ဓာကိုယ်ကြီးရတယ်ပဲ။ဒေခြင်းတဲ့အချိန်မှာတည်ရင်ပျက်စီးခြင်းတဲ့အချိန်မှာပျက်စီးမယ်။အဲ့ဒီနှစ်ချက်အဲ့ဒီနှစ်ချက်ပေါင်းကြည့်လိုက်။ဖြစ်ချင်လို့ဖြစ်နေတဲ့စိတ်ကြီးနဲ့တည်ခြင်းတဲ့အချိန်မှာတည်ရမယ့်လူတစ်ယောက်တည်ဘယ်နေရာဘယ်ဌာနဘယ်ဘဝကိုရောက်သွားမယ်ဆိုတာဘာမှမသိရဘူးအဲ့ဒါပါလေအဲ့မျောနေတာကိုယ့်ရဲ့စိတ်ကလည်းပဲဘယ်လိုကောင်းမြတ်တဲ့စိတ်တွေပဲဖြစ်ရစေမယ်လို့ကိုယ့်ကိုယ်ကိုယ့်စိတ်ကိုလည်းမပိုင်ဘူးမနိုင်နဲ့ဟုတ်လားပြီးတော့ဒီအသက်ကလည်းပဲဘယ်အချိန်ကောင်းတဲ့စိတ်ကလေးဖြစ်နေတဲ့အချိန်ဒီမှာလားသို့မဟုတ်မကောင်းတဲ့စိတ်ဖြစ်နေတဲ့အချိန်ဒီမှာလားလို့လည်းမသိနိုင်ဘူးညာတော်အဖြစ်ဘုရုရှင်လေးဆိုတာဆွေးမမှုအရင်ကြီးရတာဆိုတော့ဒီကနေ့မှာရွှေမမှုနဲ့ပဲတည်ရတာများတယ်။ရွှေမမှုနဲ့တည်ရပြီဆိုရင်တော့ကားတယ်ဆိုတာရုံရင်တဲ့ဘဝတွေကိုရောက်ချင်တဲ့ဘဝကိုရောက်သွားကြမယ်။ဒါအနာဂတ်ရေးမှာဘာမှမတည်ရမရေရတဲ့အတွက်ကြောင့်ဘယ်တောင်းချင်လို့လည်းမတည်ဘူးဘယ်ကန့်ကန့်လို့လည်းမတည်ဘူး။ဒါအမှန်ပဲ။ဟုတ်လား။ဒါကြောင့်ဒါကတော့အရှင်တို့တွေကဘလို့အနေထားမှာပဲရှိနေသေးလဲဆိုရင်မျောနေတဲ့အနေထားမှာပဲရှိနေတယ်။ဘာမှထောက်ရတီးရဆုပ်เสียကြိုက်ကြရဘာမှမရှိဘူးဟုတ်တယ်မဟုတ်လားအေးအဲ့လိုညှိုးနေတာဘယ်လိုတရားတွေကြောင့်ညှိုးနေတာလို့ ਨੇ ပို့ပြီးတော့ရှင်းအောင်ပြောရင်ဘယ်သူကညှိုးလို့ပြောသွားတာတော့ဒါပြောတာเนาะအဲ့မေကောเนาะကိလသူကိုရှိတိပါလို့ဘယ်တရားကြောင့်လူမိုက်တွေကညှိုးနေရတာတော့နောက်ဒုတိယမေကောကဘာပြောလို့ကထာနုတ္တိပဏိတော်တဲ့ပညာရှိတဲ့ပုဂ္ဂိုလ်ဟာအဲ့လိုမျောစီတတ်တဲ့တရားတွေကိုဘယ်ပုံပဲနည်းဖြစ်စီဖြစ်တာတော့ဟာလူမိုက်တွေကတော့မျောနေရတယ်ပညာရှိတွေကမျောနေတဲ့အခါကျတော့အဲ့ဒီမျောစီတတ်တဲ့တရားတွေကိုသူကဖြစ်စီမယ်ပေါ့အဲ့ဒါဘယ်လိုတရားနဲ့အဲ့ဒီမျောစီတတ်တဲ့တတ္တဝါတွေကိုမျောနေတဲ့တရားကိုဖြစ်စီမလဲဟုတ်ဒီမေဘုန်းတော်ကဆက်ဆံမှုရှိတယ်နော်ဘာကြောင့်မျောနေရတာလဲ မျောခြင်းရင်ဘယ်လိုလုပ်မလဲ ဒါပဲ ပထမမေကောင်ကဘာကြောင့်မျောနေရတာလို့ ဒုတိယမေကောင်ကမျောခြင်းကိုဆိုရင်အဲ့ဒီမျောခြင်းတဲ့တရားကိုလို့ဖြည့်စီမလို့ ဒါကဘယ်သူကဘယ်လိုပေးလဲ ကိနေသူကိုရှင်းပြပါလို့ လူမိုက်ကဘာကြောင့်မျောနေရတာလို့ ကထာနုတ္တိပဏိတော်ပညာရှိကအဲ့ဒီမျောခြင်းတဲ့တရားကိုဘယ်လိုဖြည့်စီမလို့ ဟော နောက်တတိယမေကောင်ကဘာပြောလို့ ယောဂိခေမီကထာဟောတိဓမ္မေအခါကြီးပုရှိတော်ယောဂကုံတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်ကိုပြောတာလို့လဲအဲ့ဒါကိုရှင်ပြန်ဖြေပါအဲ့ဒါကိုပြောပါတမေအခါကြီးဥရှိတော့အဲ့ဒီမိကုံကိုဖြေပါအဲ့ယောဂကုံတဲ့ပုဂ္ဂိုလ်ယောဂဆိုတာအဖြေကိုဖြေတဲ့အခါကျတော့ပြည်တယ်ပိုရှင်းသွားတယ်အဲ့ဒါနည်းနည်းလေးအားယူဆိုင်ပြီးတော့နိုင်ယူကြည့်မယ်နော်အဲ့တော့ရှင်တို့ဒုတိယအမေကတာကမိကုံဆိုတာဘယ်နှချက်ပါလို့ဆိုတော့၃ချက်ပါနော်လူမိုက်ဒီဘယ်လိုတရားတွေကြောင့်ပြောနေရလဲပညာရှိကအဲ့ဒီမျိုးတဲ့တရားတွေကိုဘလို့ဖြည့်ဆည်းကြတယ်။ယောဂကုံတဲ့ပုဂ္ဂိုလ်ဆိုတာဘလို့ပုဂ္ဂိုလ်ကိုပြောတာလဲ။အဲ့ဒီမေဘုန်းရဲ့ခြေကိုမြတ်စွာဘုရားဘလို့ဖြည့်ပြတော့ဥဒ္ဒရလူတွေကိုဘလို့သင်ပေးရုံဆိုတော့။ဘောဂိနာဝုရှိတိပါလောယောဂနုတ္တိပတိတောသဗ္ဗယောဂဝိတန်ယုတောယောဂခေမိတယုရှိတိ။ဘောဂိနာဝုရှိတိပါလောဘောဂ၄ပါးကြောင့်လူမိုက်တွေကမျောနေရတယ်တဲ့အဲ့ဒါကတော့ဦးဇင်းတို့ဘာလို့မျောနေရတာလို့အနာဂတ်မှာဥတ္တရာမရှိဘဲနဲ့ညောင်းညောရမျောနေရတဲ့အနေအထားဘာကြောင့်မျောနေရတာလို့ဘာကြောင့်အနာဂတ်ကြီးကမတည်ရမရေရဖြစ်နေရတာတုံးလို့မေးရင်ဟုတ်ကလေးပါကြောင့်ဒီနေ့မှာဩဃဆိုတဲ့ပါဠိစကားလေးပမာလိုဘယ်လိုလေးပဲရအောင်ဆိုတော့ ရေလမ်းကြီးတွေရေဝဲကြီးတွေရဒီနေ့ကြောင့်လာတဲ့လူကိုဆွဲပြီးတော့ဖြစ်တယ်နော်အဲ့ဒီရေလမ်းကြီးတွေရေအရင်ကြီးတွေပြင်းထန်စွာစီးဆင်းနေတဲ့ရေကြီးကြောင်းကြီးတွေကိုဩဃလို့ပြောတယ်ဩဃတရာဟောရင်းမှန်ကယွမ်းမှာဖိတတ်နှိမ့်ညွတ်တတ်သည့်အရရပင်ရေအရင်ကြီးဤတွင်တမူတတိတူဖြင့်ညီတူဆွေညှိအပေထိတော်မိမိကိညာတတ္တဝါကိုကျွမ်းမှာဖိတတ်နှိမ့်ညွတ်တတ်သည့်သုံးရသောလောဒိတ်မောကိုခေါ်လို့ဩဃအမိတည်းဟောတမုဆိုရေးရေးတာဘုရားဝေရိုးတော်မှာလည်းမတည်ဘူးလို့မအောင်မင်းနဲ့ပေးချနာတာဟုတ်လားဩဃတရာဟောရင်းမှာကကျွမ်းမှာဖိတတ်နှိမ့်ညွတ်တတ်သည့်အရရပင်ရေရင်တည်းဩဃတရာရဲ့ဝင်းတိတ်ပဲဤတွင်တမူသတိသူဖြင့်ညီလူဆွေညှိအပေကြည့်အောင်အဲ့ဒီဥမာတိုင်းပဲတဲ့ညီလူဆွေညှိအပေကြည့်အောင်မိမိကိညာတတ္တဝါကိုလွှမ်းတာဖြစ်တတ်နှစ်ယုတ်တတိဒီတရားတွေပြီးလာကျော်အဲ့ဒီတရားတွေကဒီတရားကိုအပေလေးပါးကြည့်ကြအောင်ဆွဲပြီးတော့နှစ်တတ်နှစ်ယုတ်တတိညီလူဆွေညှိအပေကြည့်အောင်လွှမ်းတာဖြစ်တတ်နှစ်ယုတ်တတိသုံးရသဘောလောဒိတ်မောကိုခေါ်လို့ဟောတာဒီလေးသုံးရသဘောလောဒိတ်မောလေလောဆိုတာလောဘကိုပြောတာဒိတ်ဆိုတာကဒိတ်စိတ်ကိုပြောတာမောဆိုတာကမောဟကိုပြောတာလောဒိတ်မောလေအဲ့ဒါကဩဃ၄ပါးကိုတေဘောခောက်ပြန်ဩဃက၄ပါးဖြစ်နေမှာလေတေဘောခောက်တော့၃ပါးပဲရဩဃ၄ပါးကဘာလဲလို့ထဲမှာအရာတည်းတည်းရှိနေလားမသိတယောက်မှလည်းမလို့ကာမောဂသောကဒိဋ္ဌောကအဝိဇ္ဇောကကျန်ရပါလေမှတ်ပါစေလို့ဆိုရရတဲ့တူပါဟုတ်လားကာမောဂသောကဒိဋ္ဌောကအဝိဇ္ဇောကကာမောဂဆိုတာကကာမအာယုန်တွေကိုဆွဲနှက်တဲ့လောဘကိုပြောတာသောကဆိုတာကဘဝကိုဆွဲနှက်တဲ့လောဘကိုပြောတာတေကိုကောက်ရင်ဒီလိုနှစ်ခုကလောဘတစ်လုံးနဲ့ရတယ်ကာမောဂကကာမပုံမှန်ဖြစ်တဲ့လောဘသောကကဘဝပုံမှန်ဖြစ်တဲ့လောဘဒိဋ္ဌောကဆိုတာကတော့ထေရှားရှိတဲ့ယုံတံကိုပုဂ္ဂိုလ်တ attva ငါးစုလို့မှားရဲစွာခင်တဲ့တက္ကရာလေးစီကိုပြောတာအဝိဇ္ဇောကဆိုတာကသစ္စာလေးပါးကိုမသိရင်ဘောအောင်ပြောတာခန္ဓာတိစင်းရဲလို့မသိဘူးလောဘတိဒုက္ခဖြစ်ခြင်းရဲ့အကြောင်းလို့မသိဘူးလောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းဖြစ်တယ်လို့မသိဘူးလောဘချုပ်ပြီးတော့ဒုက္ခကြောင်းအောင်တမတိကြီးကောင်းဆောင်တဲ့မဂ္ဂင်၈ပါးကိုပွားများလေးပဲလို့အဲ့ဒါကိုမသိဘူးသစ္စာလေးပါးကိုမသိဘူး။အဲ့ဒီအဝိဇ္ဇာကိုတေဘောကောက်တော့မောဟလို့ကောက်တယ်။ဒါကြောင့်လောဒိတ်မောဆိုရင်အနစ်ချုပ်ပြီးရေးတာနော်။သုံးရသဘောလောဒိတ်မောကိုခေါ်လို့ဩကအမည်တည်းတဲ့။ဒါကြောင့်ဒါမှတော့ဦးရင်တို့ဥတ္တရာမဲ့မျောရှင်တို့မျောနေရတဲ့အနေအထားဘာလို့အဲ့လိုမျောနေရတာလို့လဲမေးရင်အဲ့ဒီလောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဒီတရားသုံးလုံးကြောင့်တနည်းအားဖြင့်ကာမောဂမောဟတိထောကအဝိဇ္ဇောကဆိုတဲ့ဩဃတရား၄ပါးကြောင့်ညောနေရတာမမောမှုတွေကြောင့်ညောနေရတာမာယွင်းမှုတွေကြောင့်ညောနေရတာမသိမှုတွေကြောင့်ညောနေရတာဟုတ်လားဘာလို့ညောရတယ်လို့မင်းအဲ့ဒီ၄ပါးကိုမျက်စိနဲ့မြင်ရမယ်ဉာဏ်ထဲမှာစဉ်းစားမိရကာမကိုမမောရင်ညောရတယ်ဘဝကိုမမောရင်ညောရတယ်ယုံနံကိုပုဂ္ဂိုလ်တ attva တို့ထင်မိရင်ညောရတယ်သစ္စာ၄ပါးကိုမသိရင်ညောရတယ်ဒါပဲဒါကြောင့်လူမိုက်ဒီဘာကြောင့်ညောနေရလဲမင်းအဲ့ဒီဩဃလေးပါးကြောင့်ညောရနေတဲ့ဒါကမှလို့အင်းတို့ကဘယ်သူကညောနေရလဲလို့ပေးရင်အဖြစ်မှသိရတယ်ဩဃလေးပါးကညောနေတာကထာဓုတိပဏိတော်တဲ့ပညာရှိကအဲ့ဒီဩဃလေးပါးဆိုတဲ့ညှိုးတတ်တဲ့တရားကိုဘယ်လိုနည်းနဲ့ဖြည့်စည်မလဲတဲ့ဒါကမညောခြင်းဘူးဆိုလို့ရှိရင်ဘယ်လိုလုပ်ရမလဲဆိုတဲ့လီလံယောဂဓုတိပဏိတော်တဲ့ယောဂဆိုတဲ့တရားနဲ့ဩဃဆိုတဲ့အဲ့ဒီမျောတဲ့တရားကိုဖြည့်စီပြရပယ်လို့ပြရယောဂဖြစ်ရဩဃကိုဖြည့်စီရအဲ့တော့ယောဂဆိုတာဘာပြောတာလဲစာထဲမှာရေးတာတော့တဝိထိုးရပ်တဲ့ရေးချာယောဂနဲ့ရေကယောဂအဲ့လိုရေးနေနော်ဒီနေ့မှာအဲ့ဒီယောဂဆိုတာကဝိရိယကိုပြောတာတဲ့ဒီနေ့ဆန္ဒတစ်သက်တန်တာကြိုးစားအထုတ်တဲ့ဝိရိယဘယ်လိုကြိုးစားတာလဲအကုသိုလ်မဖြစ်အောင်ကြိုးစားတယ်ကုသိုလ်ဖြစ်အောင်ကြိုးစားတယ်ပို့ပြီးတော့အခြေချက်ပြုံးမဆွဲမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်ပြီးသားအကုသိုလ်တွေကိုပေးလိုက်အောင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ဖြစ်ပြီးသားကုသိုလ်တွေတုတ်တဲ့ခံခြင်းအောင်ကြိုးစားတယ်သဘာဝလုံးလာဝိရိယ အဲ့ဒီဝိရိယကိုပဲခုဘာလို့ပြောတာယောဂလို့ပြောတာအဲ့ဒီယောဂကနေဆင်းသက်လာတာယောဂီတဲ့ဟုတ်ယောဂီဆိုတာအာထုတ်နေပါအာထုတ်တာအကုသိုလ်မဖြစ်အောင်ကြိုးစားအာထုတ်နေကုသိုလ်ဖြစ်အောင်ကြိုးစားအာထုတ်နေအဲ့ဒါကိုလို့ခေါ်တယ်ယောဂီလို့ခေါ်တယ်သောပေါက်ပါဗျာအဲ့ဒီယောဂဖြစ်ဒါကမှလို့အရှင်တို့ကိုဥတ္တိယမဲ့မျောပါသွားစေတဲ့ဩဃဒေဝကိုပညာရှိတဲ့ပုဂ္ဂိုလ်ဟာဖြစ်စီပါလေတဲ့ဟုတ်လားအဲ့တော့မမျောခြင်းဘူးဆိုရင်ကြိုးစားရဝိရိယရှိရအောင်ဒါမှမဟုတ်ဝိရိယရှိရမှာဆိုအကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်မဂ္ဂင်၈ပါးပေါင်းခြင်းသီလတရားပေါင်းခြင်းစသဖြင့်ပြမရှိရမျက်တော်ခြင်းတွေကိုတတ်တယ်လေဝိရိယနဲ့ကြိုးစားရအောင်ဒါကဒုတိယမေဘုံရဲ့အဖြစ်နော်လုံးမိုက်ဒီဩဃ၄ပါးဖြင့်ယောဂရယ်ပညာရှိဒီဘုဩဃ၄ပါးကိုယောဂဆိုတဲ့ဝိရိယနဲ့ဖြစ်ရှိဖြစ်တဲ့။နားလည်းမခင်ပါနဲ့ဘာမှနားမလဲကြပါဘူး။ဟုတ်တယ်မဟုတ်လား။ဒီလောက်ကတော့နားလည်းပါဒါပေါ်ရမယ်လေ။နောက်ဦးဇင်းတို့တတိယမေဖို့ယောဂခေတိကထာဟောဒီတပိအခါကြီးပုံရှိတော့ယောဂကုန်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်ကိုပြောတာတော့အဲ့ဒါကိုဖြေပါ့။ဟုတ်ဒီကျမ်းကယောဂလားဗျာမိ။ယောဂခေတိယောဂကုန်တဲ့ပုဂ္ဂိုလ်ဒီယောဂကလည်းတုံးကခုနကောင်ကယောဂကိုရေးတယ်လို့ရေးတာပဲသူတို့ရပ်ပလိချာရောပြီးတော့ကာကရီကာထာယောဂတဲ့ဒါပေမဲ့ဒီယောဂနဲ့ခုနကယောဂကအတိပယ်ကမိုးနဲ့မြေကိုကွာခြားဘာမတူခုနကောင်ကယောဂကဝိရိယကိုပြောတာအခုယောဂကုန်တဲ့ပုဂ္ဂိုလ်လို့ပြောတဲ့နေရာမှာအခုပြောတဲ့ယောဂကဘယ်လိုအတိပယ်ရတာဆိုတော့တတ္တဝါတွေနဲ့ဒုက္ခကိုအမြဲတမ်းရှင်တွဲနေတာနော်အမြဲတမ်းဒုက္ခနဲ့မကင်းအောင်မကွာအောင်ပူတွဲပေးနေရှင်တွဲပေးနေတာကိုယောဂလို့ပြောတာ။တခုနဲ့တခုကောကတ်ပြီးတော့ကတ်လိုက်ပြီးဆိုရင်အဲ့ဒါမျိုးကကတ်သွားတာ။ခွာဖို့မရတော့ဟုတ်လား။အဲ့လိုပဲဒါကတော့ဒီဥယျာဉ်တွေကိုဒုက္ခတွေနဲ့ဆင်းရဲတွေနဲ့ပူကတ်နေအောင်ရှင်တွဲနေအောင်အမြဲတမ်းတော့ကရှင်တွဲနေနေတာကိုယောဂလို့ပြောတာ။အဲ့ဒီယောဂကလည်း၄ပါးရှိတယ်ကာမယောဂ၊ဘဝယောဂ၊ဒိဋ္ဌိယောဂ၊ဝိစာယောဂ။ဟောကဒီပါနဲ့အတူတူပဲ။ဒီချမ်းမှနော်။ကာမယောဂကဒီကာမပေါ်မှာတက်မဲ့တဲ့လောဘ၊ဘဝယောဂကဘဝပေါ်မှာတက်မဲ့တဲ့လောဘ၊ဒိဋ္ဌိယောဂသက္ကာယဒိဋ္ဌိ၊ဝိစာယောဂဘဝ။ကြောဒိဘောပဲသူလဲ။ဒါပေမဲ့သူကျတော့ဘာလို့ယောဂလို့ခေါ်တော့ဒီတရားဒီတရားတွေကိုမြတ်စွာဘုရားကနာမည်အမျိုးမျိုးနဲ့ဟောတာစိတ်ဝင်စားစရာမကောင်းဘူးလား။အဲ့ဘာလို့နာမည်အမျိုးမျိုးနဲ့ဟောတာလဲဆိုတော့ဒီတရားခုတည်းကပဲဒီရှုတော့မှကြည်တော့အဓိပ္ပာယ်ကတစ်မျိုးဆွမ်းအားတစ်မျိုးဟောဒီရှုတော့မှကြည်တော့အဓိပ္ပာယ်ကတစ်မျိုးဆွမ်းအားတစ်မျိုးအဲ့လိုဖြစ်တယ်ဟုတ်လားဒီလောဘဒိဋ္ဌိမောဟကိုပဲဟောကာမတဝဘဝတဝဒိဋ္ဌာတဝဝိစ္ဆာတဝဆိုတော့အာတောတရား၄ပါးကျော်တယ်သူ့ပဲဩဃ၄ပါးလည်းသူ့ပဲအခုယောဂ၄ပါးလည်းသူ့ပဲဒီတရားလေးပါပါပဲဦးဇင်းတို့အရင်ကူးသလိုလူတရားကိုမူးသွားစေတယ်လို့ပြောရင်တော့မြတ်စွာဘုရားအာတဝါလို့ခေါ်တာပေါ့ဟုတ်လားရေတန်းကြီးတွေကြားလိုက်လို့ရေတန်းကြီးတွေကဆွဲနေတယ်လို့ဆွဲနေတတ်တယ်လို့ပြောရင်တော့ဩဃလို့ပြောတာပေါ့ဒုက္ခတွေနဲ့အနေနဲ့ရှင်တွဲနေကြတယ်ဒုက္ခကလည်းမလွတ်เสียဘူးရှင်တွဲနေကြတယ်ဆိုတော့ယောဂလို့ပြောတာလူငယ်တွေနားလည်အောင်ရှင်းရှင်းပြောရင်လူတရားကခိုးမယ်ရှင်သူ့ကိုဘာလို့ခေါ်တခိုးလို့ခေါ်မယ်ပေါ့အာခုယုံတယ်ကောင်တိုက်တယ်ဆိုရင်တော့ဓမြလိုပါခေါ်မယ်ပေါ့တခိုးဆိုတော့လည်းသူပဲဓမြဆိုတော့လည်းသူပဲသူ့ရဲ့လူရဲ့ကိုကြည့်ပြီးတော့ပြောတာအဲ့ဒီလူကဘုရားတွေဘာတွေများထတယ်အောင်မယ်ဆိုတော့ဘယ်လိုပြောမလဲဘုရားတော့လည်းခေါ်မယ်ပေါ့ဟုတ်တယ်ပေါ့လားနော်လူတယောက်ဆွဲတာပဲသူ့လုံးတဲ့လူရဲ့ကိုကြည့်ပြီးတော့နာမည်လေးတွေမျိုးမျိုးရတာလောကကြီးမှာနော်တရားမအနေနဲ့ပြောရဆွဲရတာမရှိဘူးလားရှိပါလူရဲ့လေးကိုကြည့်ပြီးတော့ပြောတာကိုယ်လည်းဒီတရားဒီတရားတွေကိုပဲသူတို့ရဲ့စွမ်းရည်တတိအမျိုးမျိုးကိုကြည့်ပြီးတော့မျက်စောင်ထဲကနာမည်မျိုးမျိုးပေးပြီးတော့ဟောတာဒါလိုနေနေတဲ့အစဉ်အချင်းပြနော်အဲ့တော့ဦးဇင်းတို့ယောဂကုန်နေဆိုတာအခုပြောနေတဲ့လောဘဒိဋ္ဌိမောဟကုန်တာပြောတာယောဂတွေကကုန်သွားနေရဟန္တာပုဂ္ဂိုလ်ပြောတာအဲ့တော့ဘယ်လိုပုဂ္ဂိုလ်ဒီယောဂခေမယောဂခေမီပုဂ္ဂိုလ်ကြီးတယ်လို့ပြောတော့မျက်စောင်ထဲကဘယ်လိုဖြေတော့သဗ္ဗယောဂဝိတန်ယောဂခေမီတေဝစတိတဲ့သဗ္ဗယောဂဝိတ္တယံတော့ဘလုံးလုံးသောယောဂတွေနဲ့ခင်းကွာနေတဲ့ပုဂ္ဂိုလ်ကိုပဲအဲ့ဒါယောဂခေမီတိဟိုစီတိယောဂကုံတဲ့ပုဂ္ဂိုလ်လို့ပြောတာလေဟောကျွေးယူလေးပါပဲအဲ့ဒီယောဂတွေနဲ့ခင်းနေတဲ့ကွာနေတဲ့လူအဲ့ဒီယောဂတွေမရှိတော့တဲ့လူဟာအဲ့ဒါယောဂခေမီပုဂ္ဂိုလ်ပါပဲ ရဟနာပုဂ္ဂိုလ်ကိုပြောတာပါဟုတ်လားအဲ့ဒါပိဋကပေါင်းသူတော်တို့ဒီကထာလေးနှစ်ပုဂ္ဂိုလ်ဥရှင်ကပြောရင်တော့အတိအကျောင်းနေတဲ့ဝိထုလေးကိုပြောပြနေတာဟုတ်လားဒါပြောတာလည်းဘုရားတဏှာကြီးတော့ရှိနေတယ်ကျမ်းနိုင်ရဲ့တော့အခွင့်အရေးလို့တရားကောင်းရင်တတ်တာအခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောတာလည်းနည်းနည်းပဲရှိသေးတယ်ဟုတ်လားခုဥဒ္ဒရာတို့လည်းကိုမြတ်စွာဘုရားကသင်ပေးတာသင်ပေးတော့ဥဒ္ဒရာတို့လည်းကအဲ့ဒီအခြေခံသားကိုနာယူရင်းနဲ့မှတ်သားရင်းနဲ့ဘုရားကဖြစ်သေးတယ်ဟုတ်နော်အဲ့ဒီမှာသူငကမင်းကြီးလေးရှိတဲ့နေရာကိုသွားပြီးတော့ခြေနဲ့ထုတ်လို့ပြောရပါစို့ကြားရတဲ့အခါကျတော့ငကမင်းကြီးကဝန်တာလုံးလို့လောကမှာဘုရားပွင့်ပြီဝန်တာလုံးလို့သူ့ရဲ့အမီးကိုရေထဲကိုရိုက်ခတ်အရှင်တိုင်းကြီးတွေဆလာပြီးတော့ကမ္ဘာမှာရက်ကြည်နေတဲ့လူတွေတချို့ရေထဲပြုတ်ကြတယ်လို့ဆိုတယ်ဒါပေမဲ့ငကမင်းကပဲပြင်းနဲ့ဆဲပြီးတော့ကမ္ဘာကိုပြန်တင်တယ်လို့ဆိုတယ်လူတွေနေနေဒါမျိုးကဒါနာကြီးတွေနေမှာပါလို့အဲ့လိုမစင်စားသေးခြင်းနော်လောကကြီးမှာကိုမသိနိုင်တဲ့အရာတွေကအလွန်ကြီးမားကြီးပြန့်စွာရှိတယ်ဆိုတာနားလည်ရကိုကိုကိုအရင်ကြီးအထင်မကြီးရကိုယ့်ရဲ့မြင်နိုင်စွာအားကြားနိုင်စွာတွေးနိုင်စွာအလေးရတကယ်လည်းပဲကြီးကျယ်လေးဟုတ်တယ်မဟုတ်လားဒါကြောင့်လောကကြီးကစံကြည်လေခြေပြန့်လေဒါကိုနားလည်ပြီးတော့ဒီနေ့မှာကျွန်တော်မာကြီးဆော်ဘုရားကြီးသင်ပေးထားတဲ့တွေးပုံတွေးနည်းကလေးရှိဆိုရည်တွေးပုံလေးတော့ဆရာကြီးဆရာတို့ကြီးကနတ်ကြီးမြမာကြီးအကြောင်းကိုပြောတဲ့အခါမှာအဲ့ဒီအတွေးလေးကိုထည့်ပြောတယ်အလောတဘိုးရှိပါပြောလို့ဆိုတော့ရှင်တော်ကမဖြစ်ခဲ့ဘူးတာတွေအခုဖြစ်ဖြစ်နေတာတွေရှိပါတယ်ဟုတ်လားအဲ့ဒါကိုအကျဉ်းနဲ့လေးစဉ်းစားကြည့်ပေါ့တဲ့အခုဖြစ်မဖြစ်တာတွေရှင်တော်ကလည်းဖြစ်နိုင်ကြတာပဲတဲ့ရှင်တော်ကမဖြစ်ခဲ့တာတွေအခုဖြစ်နေတာမရှိဘူးလားမရှိဘူးအဲ့လိုဆိုလို့ရှိရင်ရှိတော့မှဖြစ်ခဲ့တာတွေလည်းအခုဖြစ်ချင်မှဖြစ်မယ်ပေါ့သောပေါ်လာလို့ရှင်ပြောတာအေးဒါကြောင့်ပြည်သာပေါင်းသူတော်တို့တချို့ကလက်တွေကိုမယုံဘူးမျက်မှောက်တောင်ရှိတယ်ဆိုတာမယုံဘူးအမတိသူတို့မယုံတာလည်းအများကြီးပဲမျက်မှောက်တောင်ရှိတယ်မယုံဘူးဆိုတာကနောက်ဆိုလို့အိတ်ဆိုကြီးပဲရှင်းပြတာဘာရှိဆိုကြီးကအလွန်သဘောဝကျန်သူကိုယ်တိုင်ဆိုရတာတက်ပြသူကိုယ်တိုင်ကျန်ဖြေတာလည်းအများကြီးရှိတယ်ဒါမျိုးတွေကလူတွေတန်လဲရှိတယ်ဆိုတာကိုသိဖို့ခရမဆိုဦးဇင်းတို့အခုနာနာဘာဝဝိနာဘာဝတစီရီတရေရီတိတ်တာရီရှိတယ်ဆိုတာလူတိုင်းလက်ခံရနိုင်ငံညာပိုးတော်ဟောဒီလိုဇာကားတွေရိုက်ပြီးတော့ပြနေတာမရှိဘူးလားရှိတယ်အဲ့ဒါဒီမျက်စိနဲ့မြင်ရတာတကယ်ကမမြင်ရမျက်စိနဲ့မမြင်ရဘဲနဲ့ရှိနေတာလေလောကကြီးမှာအများကြီးရှိတယ်ဒါကမြင်ဖို့တောင်းဆိုတာလေနဲ့တည်နေတဲ့နေရာဖြစ်တဲ့အတွက်ကြောင့်လူတို့ရဲ့မျက်စိဖြင့်မမြင်ရတဲ့အလွန်လုံးမြတ်သိမ်မွေ့တဲ့ရုပ်တို့မျိုးဖြစ်တယ်လို့ယူဆပေါ်ရရှိတယ်ဆိုရအလုံးဆုံးဖြစ်ကျောကမာဘုရင်မျိုးပတ်နေတဲ့ကမာကြီးကိုအကုန်လုံးလူတွေကအကြရာစသိတယ်ဗောမျက်မှောက်တော်ဘယ်ရောက်နေတော့တကယ်တော့မြတ်စွာဘုရားရဲ့အဆုံးအမသာသနာဆိုတာပြစ္ဆုတ်ပိုင်ချမ်းသာကြောင်းတန်တရာချမ်းသာကြောင်းနောက်ဆုံးတန်တရာဆင်းရဲကလွတ်မြောက်ကြောင်းတရားတွေအဘာမဟုတ်တဲ့ဒီအကြောင်းအရာလေးတွေပုံမှာတန်တရာဝင်တချို့ကဒီမြတ်စွာဘုရားရဲ့အပေါ်မှာတန်တရာဝင်ဒီအထိတော့သူတို့ရဲ့စိတ်ထဲမှာညှဉ်းနှောင်းမှုတွေဖြစ်ကြတာရှိတယ်ဗောဒါသူတို့အတွက်အရန်ရှုံးတယ်အရန်နဲ့နာဟုတ်လားဒါကောနားမလည်ဘူးဆိုရင်နားလည်တဲ့လူကိုမေးရင်လည်းကောင်းတာပေါ့ခုမြတ်မတော်နဲ့ပတ်သက်ပြီးဆိုရည်ရအဲ့လိုလေးရှင်းပြတယ်နော်လောကကြီးမှာမျက်စိနဲ့မမြင်နိုင်မဲနဲ့ရှိနေတဲ့အရာတွေအများကြီးရှိတယ်ဆရာကဆိုခုဝေဝေမကြည့်နဲ့ဒါကတော့ဦးရင်တို့အရင်ကရှူနေတဲ့လေးရှိတယ်ဆိုတော့သိနိုင်တာပေါ့ဟုတ်လားဒါမျိုးမြင်ရလားဆိုတော့မမြင်ရပါဘူးဟုတ်တယ်မဟုတ်လားမမြင်ရမဲနဲ့ရှိနေတာပဲလေတော်ပါရဲ့နော်ဗျာဒီထားတော့ထားတော့အဲ့ဒါဦးဇင်းတို့ပြေးတော့ပေါင်းတော်တော့နှကားမင်းကြီးကပါတယ်တော့ဝမ်းသာလုံးလို့အမီးရိုက်ခတ်ပြီးတော့မြိုးလာအဲ့ဒီမှာပဲတော့ပြောရပါစို့လူလင်ရောင်ဆောင်ပြီးတော့လူလင်ရောင်လေးမှန်ခြင်းပြီးတော့ဘုရားလူလင်တော့ကနေမြတ်စွာဘုရားကြီးကိုဒုလိုက်တော့တယ်အလုံးဝိုင်းကြည့်နေတဲ့ပြည်သူတွေလည်းတော့ကနေလိုက်တော့ကြတာပေါ့မြတ်စွာဘုရားတော့ပူရတာလူလည်းဘုရားပွက်ပြီးရှင်တော့ပြီးတော့လိုက်သွားကိုရောက်တော့မြတ်စွာဘုရားကိုလည်းတွေ့ရတယ်တွေ့ရောဝန်နေလို့လို့တဲ့တိထဆိုမှုကြွေးရဲ့ဟုတ်လားအဲ့လိုမိုးတဲ့ကောင်မြတ်စွာဘုရားကတကတော့ဘာလို့မိုးရတာလုံးလို့မေးတော့မှမြတ်စွာဘုရားတဲ့တပည့်တော်ကအလွန်ရှည်လျားသဆိုတော့ကာလပတ်လုံးလူဖြစ်ကိုမရခဲ့ဘူးတခါမှမရခဲ့ဘူးပြီးတော့သူတော်ဘုရားကိုလည်းတခါမှတပည့်တော်မနာရဘူးမြတ်စွာဘုရားကိုလည်းတခါမှတပည့်တော်မဖူရဘူးတဲ့ဘုရားတို့ရှောက်ဒါကြောင့်ဝန်နေလုံးလို့သူငိုရဲဆိုတဲ့အကြောင်းအဲ့ဒီကြတော့မြတ်စွာဘုရားကတခါကြီးလူဖြစ်ရဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ဘူးလေ ဟုတ်လားသူဖြစ်ရဖို့ဆိုတာဘာလဲလို့ဘယ်ကုတဲ့ကိစ္စမဟုတ်သူတော်ဟောင်းတရားနိုင်ဖို့ဆိုတာလည်းဘယ်ကုတဲ့ကိစ္စမဟုတ်ဘုရားပွင့်ဖို့ဆိုတာလည်းဘယ်ကုတဲ့ကိစ္စဒါတွေကအလွန်ခက်ခဲတဲ့ကိစ္စတွေအလွန်ဖြစ်နိုင်ခဲ့တဲ့အရာတွေကြရတဲ့ဘဝလေးဆိုတာကလောဘဒေါသမောဟနဲ့ပဲပျော်ရနေဆိုကြမှာဆိုလောဘဒေါသမောဟဆိုတာကလည်းပဲအပေလေးပုံပေါ်တာလေရောက်သွားစီတဲ့အကြောင်းတရားတွေအဲ့တော့ပေလေးပုံရောက်သွားပြီဆိုလို့ရှိရင်ဒီတော်ဟာဒီသုတိပုံကိုပြန်ရောက်ဖို့ဆိုတာကအလွန်တရာမှခဲရင်ပဲပြီးသလိုကြားဥပါလေသမုဒ္ဒရာထဲမှာမျက်စိနှစ်ဖက်အစုံပြည့်နေတဲ့လက်ကမ်းတစ်ကောင်ကလည်းပွားကျင်ရသွားနိုင်တယ်မျက်စိပြည့်နေတာဆိုတော့သူကဥဒိရေမရှိဘူးပွားကျင်ရသွားမယ်ပေါ့အဲ့ဒီသမုဒ္ဒရာထဲကိုပဲပေါက်တစ်ပေါက်ပေါက်ထားတဲ့ဘုရားတစ်ချောင်းလူတယောက်ကပြစ်ချလိုက်တယ်အဲ့ဒီဘုရားကလည်းပြောကျင်ရပြောမယ်ပေါ့အလုံးပြောကြည့်တဲ့သမုဒ္ဒရာကြီးထဲမှာမျက်စိနှစ်ဖက်ပြက်နေတဲ့သေကန်းတဲ့ကောင်ကလည်းသွားချင်ရသွားမယ်။အပေါင်းတစ်ပေါက်လေးပေါက်ထားတဲ့တဘိုးပြားတစ်ချောင်းကလည်းပဲမျောချင်ရမျောမယ်။အဲ့ဒါကိုမြတ်စွာဘုရားကယဟန်လို့တဲ့။အဲ့ဒီမျက်စိကန်းနေတဲ့သေရကောင်နဲ့အဲ့ဒီတဘိုးပြားမှာရှိတဲ့အပေါက်ဆွတ်မိဖို့ဆိုတာလွယ်တယ်လို့ဆိုနိုင်ပါလား။အလွယ်ပါဘူးဗျာတဲ့။အလုံးမဖြစ်ထောင်ဖြစ်ခဲ့ကိစ္စကြီးပဲ။သမုဒ္ဒရာလည်းဘာပြောလဲ။အမြင့်တဲ့ကြောင်းလေးမှာတော့ရှင်မိဖို့မလွယ်ဘူး။တမျက်စွာပြရတာလူအဖြစ်ကိုရမ်းဖို့နဲ့ဆိုင်အဲ့ဒါကိုခက်ခဲတယ်လို့မရှင်းနိုင်ဘူးတဲ့။အဲ့လိကန်းတကန်းရဲ့ခေါင်းနဲ့တပေါက်သေးသောတဘိုးရဲ့အပေါက်သမုဒ္ဒရာထဲမှာရှင်မိဖို့ကိစ္စလေးလူအဖြစ်ကိုရမ်းဖို့နဲ့နှိုင်းစားလိုက်ရင်အဲ့ဒါဟာခက်ခဲတဲ့ကိစ္စလို့မရှင်းနိုင်ဘူးတဲ့။တကယ်စင်စစ်လူအဖြစ်ကိုရခြင်းကသာလေတာလို့ပြီးတော့ခက်ခဲတဲ့ကိစ္စဖြစ်သေးလို့တာဝန်ရှင်တို့နိုင်မှလေးကမျက်စွာပြကိုလိုရင်ဟောတာ။ဒါကြောင့်ပြည့်တဲ့ပေါ့ဘလို့လူဖြစ်ကိုရဖို့ဆိုတာလွယ်တဲ့ကိစ္စပေါ့ဘယ်လိုယူခြင်းနဲ့ဒီစကားလေးကိုမှတ်ရမှာလို့စဉ်းစားရမှာလို့ဥပမာလေးကိုတံပိုးထားဖို့ဆိုတဲ့ကြီးချင်းပေါ့ဟုတ်လားပုံပုံပဲပဲအလုပ်တင်နေတို့ရတာလည်းဘဝကမထိုက်ပြန်ဘူးဆိုတဲ့အတွေ့အမျိုးပေါ့တော့ပေါ့လားဗျာဆောစောကဦးဇင်းတို့ဒီကနေ့မှပြောရင်ပေါ့လူတွေကနေခြင်းနဲ့မနေခြင်းဘူးရှင်ရင်လည်းပဲချင်းကြရင်ပြန်တတ်တော့ဒီတော့ပဲလို့သိတဲ့ကြီးအခုလောလောကူကူရှောရှောရှူရှူရနေတယ်တည်ခြင်းတရားကလည်းမချင်းချောက်သေးပါဘူးလောလောဆယ်ဟုတ်လားဒါပေမဲ့ဒီလိုနေသားမျိုးမှာတော့ဒီရှင်ရင်းကိုဘယ်သူမှတန်ဖိုးထားမှာမမသိဘူးဖြစ်တယ်လို့ပဲနေလိုက်ကြဟုတ်လားကုံသွားလို့လည်းနှာကြီးကုံလို့လည်းနှမြောတရက်ကုံသွားလို့လည်းမနှမြောဘူးဟုတ်လားဒါဒီလိုပဲကုံသွားတာပဲလေဆိုဒီလိုပဲနေလိုက်ကြဟုတ်လားဒါကြောင့်ဒီတော့ကတော့လို့လူ့ဘဝရဖို့ဆိုတာမလွယ်ဘူးအဲ့ဒီမှာဖြည့်ချက်ပြီးတော့မျက်စောပြားကလူဖြစ်ပြန်ပြီဆိုတော့လည်းပဲအသက်ရှင်ဖို့ဆိုတာမလွယ်ဘူးတဲ့ဒါလေးကိုတော့ဦးစားပြေးပြီးတော့စဉ်းစားသိခြင်းပါလေဟုတ်လားအေးသူတော်ကောင်းတရားနာယူဖို့ဆိုတာလည်းမလွယ်ဘူးဘုရားကုမို့ဆိုတာလည်းမလွယ်ဘူးဆိုပြီးတော့စောစောကဒီတန်းပိုင်းမှာဥရှင်တို့ဟောခဲ့တဲ့ပြောခဲ့တဲ့ရှင်းခဲ့တဲ့ကာထာလေးနဲ့ဆိုဗျာအိမ်မှာဟောတယ်တေဇောမရုဒ္ဒသိလာရောပိဿမစ္ဆာတာဇီဝိတံတိရှာသတ္တမသောနာကိရှောဗုဒ္ဓနာဥပ္ပါရောဒီကာထာလေးအရင်မှာဟောဟုတ်လားဒါကြောင့်အခွင့်အရေးဆိုတာရနိုင်ခဲ့တယ်ဒီနေရာမှာကျွန်တော်အခွင့်အရေးဆိုတာနဲ့ပတ်သက်ပြီးတော့ဝေကြီးလေးလိုတဲ့ကိုကိုရနိုင်တဲ့အခွင့်အရေးဆိုပြီးတော့ချိုးပြောရတာရှိတယ်ဟာဒါစီဝါကြီးအခွင့်အလန်းပြောရတာမရှိဘူးလားတချို့ဒါပညာကြီးအခွင့်အလန်းဟာဒါတော့ကျင်းမာကြီးအခွင့်အလန်းပြောရတာရှိတယ်နော်အဲ့ဒီအခွင့်အရေးတွေလည်းကောင်းပါလေမကောင်းဘူးလို့မဆိုတော့ဘူးဒါပေမဲ့အခွင့်အရေးကအခွင့်အရေးထဲမှာတော့မဂ္ဂင်၈ပါးကိုကျင့်သုံးဖို့တတိပဌာန်တရားကိုပွားများဖွင့်ဆိုရဲဒီအခွင့်အရေးတည်တာနဲ့တန်ဖို့အရှိဆုံးအခွင့်အရေးလို့ပြောရမယ်။ဘာဖြစ်လို့လဲ။ဘယ်အခွင့်အရေးမှဒီအခွင့်အရေးကိုမမီဘူးလို့ဘာကြောင့်ပြောရတာလဲ။ဘယ်အခွင့်အရေးကြောင့်ဘာဒီကိုဘယ်လောက်ဖိရှားပါလဲပြောပြောဒီအခွင့်အရေးကြောင့်ရတဲ့အကျိုးရတတ်ကိုဘယ်လိုမှအပြေဘူး။ဆိုရမှာဆိုစီဝါရေးအခွင့်အလမ်းလေးနဲ့တိုးလို့တတိကြီးဖြစ်နေပတ်စံလေးသိပ်ပေါ်နေဆိုရမှာဆိုဟုတ်တယ်ပြဿနာပေါ်တာပေါ်မှာမပေါ်ဘူးမဆိုလို့ဒါပေမဲ့ဘလောက်ပဲပြဿနာတွေပေါ်ပေါ်ဒုက္ခမငြိမ်းဘူးလူရင်းစဉ်းစားတတ်ဖို့လိုတယ်နော်ဘလောက်ပဲပြည့်စုံတာစဉ်းစားကြွေးဝကြွေးဝပါတယ်လို့ဒုက္ခမငြိမ်းဘူးစိုးစိုးကမျိုးနေရတဲ့အနေထားကမတွေ့ဘူးစိုးရင်မှုတွေကိုကြွေးမှုတွေတည်ကြောက်လားစိုးရမှုမကင်းဘူးဒွတ်တာမှုမကင်းဘူးတည်ကြောက်ပျက်စီးမယ်ဆိုတာထင်ရှားတယ်အဲ့ဒီအချိန်မှာရင့်ကျက်တဲ့သိဉာဏ်မရှိဘူးဆိုရင်တည်ချောင်းစီရင်ရှင်ကြီးပဲဖြစ်ဖြစ်အနာရှင်ကြီးပဲဖြစ်ဖြစ်တော့နာမည်ကျော်ကြတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်တရားတော်မျိုးဥရှင်တို့တွေအားကြရတဲ့ဘယ်လိုပုဂ္ဂိုလ်မျိုးမရှိဘူးဒုက္ခငြိမ်းလားငြိမ်းဟုတ်ရလားဒါကြောင့်ဘယ်ဆံဘလောက်ပေါ်ပေါ်ဒုက္ခမငြိမ်း ပညာမလို့တဲ့တဲ့ဒုက္ခမငြိမ်ဘူးကျမရေမလို့ကောင်းကောင်းဒုက္ခမငြိမ်ဘူးကိုယ်ကိုပြောလိုက်တယ်ဘာကြီးလဲဖြစ်နေနေလောကီလို့ဘာကြီးလဲဖြစ်နေနေဒုက္ခမငြိမ်ဘူးဒါကြောင့်ဘယ်အခွင့်အရေးဘလောက်ပဲကောင်းပါလေပြောပြောဘုရားဝေါတရားကိုကြိုးစားအထုတ်ခွင့်ရတဲ့အခွင့်အရေးဒီကောင်းစေပဲ။ဘာလို့အဲ့ဒီအခွင့်အရေးကိုအသုံးချလို့ထိရောက်တဲ့အကျိုးရနဲ့ရခဲ့မယ်ဆိုရင်ဒုက္ခမငြိမ်ဘူးလား
။မငြိမ်ပါဘူး။
တကယ်လို့လားကျွန်တော်တို့ဘုရားရှင်မြညာပူညာကိုရခဲ့ပြီဆိုရင်ဒုက္ခငြိမ်းတာပေါ့။ဟောတော်တမတိမြညာပူညာရပြီဆိုရင်ပထမမှာငြိမ်းတယ်။အပေလေးပါဒုက္ခအရင်ငြိမ်းတယ်။နောက်ဆုံးရတမညာနဲ့ပူညာရပြီဆိုရင်ဒုက္ခအလိုငြိမ်းသွားတယ်။ဟုတ်လား။ဒါကြောင့်ပြည့်တဲ့ဘောင်းတော်တော့အခွင့်အရေးကအခွင့်အရေးထဲမှာဒီအခွင့်အရေးဒီတန်ဖိုးရှိတယ်။တန်ဖိုးအရှိဆုံးဖြစ်တဲ့အတွက်ကြောင့်ရဖို့လည်းမလွယ်ကူဆုံးပဲ။ဟုတ်လား။ဒါကြောင့်အခွင့်အရေးဆိုတာရဖို့ခရင်တယ်။ပြန်တရားစပြောတော့အခွင့်အရေးဆိုတာရှမ်းဖို့ခင်းတယ်လို့အခွင့်အရေးဆိုတာပြည့်စည်လွယ်တဲ့သဘောလေးရှိတယ်ဆိုတာလေးလည်းစဉ်းစားရမယ်လို့ပြောခဲ့ဘူးလားအဲ့ဒါလေးလည်းစဉ်းစားကြည့်ရင်မဟုတ်ဆိုဘုရားကြီးပြောတာဒီတဏ္ဍာရီမှာဆွေးမိခြင်းပါဒီခန္ဓာနဲ့ဒီသာသနာမကွဲသေးမီမကွာသေးမီဟုတ်လားအဲ့ဒါလေးပဲကပါဒီခန္ဓာကိုယ်ကြီးပစ္စည်းကြီးဆိုတော့သုတ္တုံကအလွန်ရနိုင်ခဲ့တဲ့တန်ဖိုးကြီးတဲ့အခွင့်အရေးကဒီဘဝအတွက်တော့ပြီးသွားပါတယ်ဟုတ်တယ်စဉ်းစားကြည့်နော်ဒီကနေ့မှပြန်ပြဒီခန္ဓာကိုယ်ကြီးရဲ့ဘယ်ရှိပစ္စည်းပဲလို့ဇုမကန္တိကမှာပြောလို့မရပါဘူးတတိယအခွင့်အရေးလေးကဘလို့ဆုံးရှုံးလွယ်တယ်ခန္ဓာကိုယ်ဒီဆုံးရှုံးလွယ်တယ်တော့ဒီအခွင့်အရေးလည်းဆုံးရှုံးလွယ်တယ်ဆိုတဲ့အသေးကိုမသိရဘူးလားခန္ဓာကိုယ်ကဆုံးရှုံးလွယ်တယ်ပစ္စည်းလွယ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့กายามิมาคุมภูมิประมากายามิมาวิเตถวะติขณากูยี้ห่ามีอูตะโลเนตู่เลยโหลมันๆกันๆน้าเลยอ่ะเน่โหลเอซวาเปียนฮ้อเอาล่ะชีมีเป็ดเลยกวยเลยเหรออมากันเจประมาไม่ชื่อเอลุเวเนกาเราไม่มีโนขณากูอ่ะเลยเป็นอมากันเจไม่ชื่อทําไมขัดตาล่ะตู่ย้อกูย้ออารมณ์ก่อนดิปุขณากูยี้ก็တော့ปิสิเล็กเลยโหลเทงกูไม่เทงเอาล่ะเนาะပြေးကြတာကလည်းပဲပျက်စီးသွားတဲ့လူတိုင်းလည်းပဲအဲ့လိုမထင်းတဲ့ကြားထဲကပဲပျက်စီးသွားရတာ။ဟုတ်တယ်ဟုတ်လား။တကယ်မြတ်စွာဘုရားတဏှာတုံတံမှာဟောထားတာရှိရဲ့။သမ္မေနွားကိုဒီကောင်းချင်းဆွဆွဲသွားတယ်လို့ပဲတဲ့။တင်းတင်းကဒီတတ္တဝါတွေကိုဒီကောင်းချင်းဆွဆွဲသွားနေတာ။ဘယ်အချိန်မှအဲ့ဒီကံဆိုးမဲကကိုယ်ကြီးရောက်လာမလဲဆိုတာမသိနိုင်ဘူး။ဟုတ်လား။ဒါကြောင့်ပြေးတဲ့ဘောင်းတော်ကတော့အခွင့်အရေးချူတာရှားဖို့ခင်းတဲ့လောက်ပြည့်စည်ဖို့ကြတော့အလွန်လွယ်တယ်ဆိုတာကိုနားလည်ရမယ်ဟုတ်လားဒီနေမအောင်ရှင်တို့အခွင့်အရေးရဲ့ပြည့်စည်လွယ်ပုံလေးအခန္ဓာကိုယ်ကြီးပြည့်စည်သွားမှအခွင့်အရေးဟာဒီဘဝတွေဆုံးရှုံးသွားပြီလို့ဒီလိုနားလည်ထားတာနဲ့တော့မကြည့်ဆုံးလေးဒီခန္ဓာကိုယ်ကြီးမပြည့်စည်သေးခင်မှာကိုပဲအခွင့်အရေးတွေဟာအားနည်းပေါ်နိုင်တာလေရှိသေးတယ်ဟုတ်ဒီအချက်ကလေးကိုလည်းနည်းနည်းပြောရင်ခန္ဓာကိုယ်ကြီးနောက်ဆုံးပစ္စည်းတော်မှာအခွင့်အရေးတွေပစ္စည်းသွားပါပြီလို့နားလည်ထားရုံနဲ့မလုံလောက်သေးဘူးခန္ဓာကိုယ်ကြီးမပစ္စည်းသေးပါဘူးမသိသေးပါဘူးဆိုတဲ့ကြားထဲမှာကိုပဲအခုရနေတဲ့တမိုးရှိတဲ့အခွင့်အရေးလေးတွေဟာအားနည်းသွားနိုင်နေတယ်ဆိုကြပါစို့ဥမာဥပမာပြောမယ်နော်ဆရာဘုရားခေါ်တာလေတုတ်တန်လေးတကောအင်္ဂုတ္တပါဠိတော်ပစ္စည်းကနေပတ်ထဲမှာဒုတိယအနာဂတမယတုတ်တန်ဆိုတာပတ်တန်တင်ထားတာရှိအနာဂတဘယအနာဂတ်မှာတွေ့ကြုံရမယ်ဘေးအဲ့ဒီဘေးကိုစဉ်းစားပြီးတော့အဲ့ဒီဘေးတွေမကြုံငယ်မဆုံးငယ်မှာသူတော်ဘုရားကိုထိရအောင်ကြိုးစားအထုတ်ဒါတဲ့လေအကြောင်းတိုင်ထွန်းတာလေပုဒ်တပါအဲ့ဒီတွေကအကြောင်းအရာလေးတချို့ကိုလည်းနည်းနည်းလေးပြောပြတယ်တန်ဖိုးကြီးမာတဲ့အခွင့်အရေးဟာမသေးခင်မှာကိုပဲအားနည်းနိုင်နေဆိုတာလေပါလို့လာလို့ဆိုတော့ပထမတွေ့ကြုံရနိုင်တဲ့ဘေးအနေနဲ့ကျက်စွာပြောင်းဟောတာသူကမှဆိုတဲ့ရန်တဘာကစဉ်းစားရစဉ်းနေတယ်လာပဲနာကမှတွေ့ရမယ့်အနေအထားဆင်မပြေမှုဘယ်လိုစဉ်းစားလို့ဆိုတော့ဘာခန္ဓာကိုယ်ကြီးဟာအမြဲတမ်းဒုက္ခနေမှာမဟုတ်ဘူးလမ်းဆန်းနေမှာမဟုတ်တတိတချီမှာဥမင်းကြီးရောခြင်းဆိုတဲ့စရာတရားကတိထာဘောဒီခန္ဓာစီကိုဆက်ရောက်လာနေတယ်ဆိုတယ်မဟုတ်လားဒါအလုံးစင်ရှားတယ်နော်အမြဲတမ်းဒုက္ခနေမှာမဟုတ်အာရုံတွေအမြဲတမ်းပြည့်စုံလို့လမ်းဆန်းတက်ကြွနေမှာမဟုတ်ဘူး။နောက်အစလာရရာဟောင်းနွန်ဆွေးမြေပြီးတော့ပူနေလေဆိုရင်ရင့်ရော်နေဆိုရင်မကောင်းတဲ့သဘာဝကြီးဇရာတရားအတိခဏကူကိုတေချာတော့ဆက်ရောက်လာတယ်။နောက်ပူရှင်တရားတေချာတော့တွေ့ရတယ်။ပူရှင်တရားကိုမတွေ့ဘူးဆိုတဲ့ပုံစံတွေကဘယ်လိုလိုတွေမတွေ့တာ။
ဆိုတော့စီးပြီးပြေတော့တဲ့လူတွေပဲမတွေ့တာပဲလေတော့မအိုမရစီနေလို့များတော့ဆူမတောင်းနဲ့ဟုတ်လားမအိုမရစီနေလို့ဆူတာကဘယ်လိုဖြစ်နိုင်လဲငယ်ငယ်ရွယ်ရွယ်သေးသေးစီလို့ဆူတောင်းတာမျိုးဖြစ်နေမှာဆိုရင်ဟုတ်တယ်မဟုတ်လားဒါကြောင့်လက်ရှိနေလဲဆိုရင်တော့အိုရင်းနေရာကရှင်းဆိုင်ရမှာပဲလေဟုတ်တယ်မဟုတ်လားတော့လက်ဆောင်ပဲအဲ့ဒီမှာပြောတာတော့ဟာမအိုမရစီနေဆူမတောင်းနဲ့ဆိုတာအိမ်ကောင်လည်းမတွေ့နဲ့ဘူးနော်အဘောတန်တရားဝစီယံမှာလွတ်မြောက်လို့တယ်သမုပ္ပယရှင်နဲ့မနာပယရှင်နဲ့မတိပယရှင်နဲ့ကိုယ်နဲ့နာတဲ့တည်တဲ့ခန္ဓာမယမယရှင်နဲ့လို့ဆူတောင်းတာကဒါဆူတောင်းတဲ့အတိပဲတမျိုးခုပြောလို့တာကအသက်ရှင်နေတဲ့မအိုပယရှင်နဲ့လို့ပြောလို့ရတော့မရအသက်ရှင်နေရင်တော့ကိုယ်ကမှာပဲအသက်ရှင်နေတယ်ဆိုရင်တော့ကိုယ်ကမှာဒါပြောရပါဟုတ်လားအဲ့တော့မြတ်စွာဘုရားဘယ်လိုစဉ်းစားနိုင်အောင်ဆိုတော့ကိုယ်ရှင်တရားဆက်ရောက်လာပြီဆိုလို့ရှိရင်လေမြတ်စွာဘုရားရဲ့အဆုံးအမကိုနှလုံးသွင်းဖို့အတွက်မလွယ်ကူဘူးတဲ့ဒီအချက်ဒီအချက်ဟုတ်လားကိုးလာပြီဆိုရင်ဘုရားတရားကိုနှလုံးသွင်းဖို့အတွက်မလွယ်ဘူးလေ။တော့ငယ်တို့ရွယ်တို့တော့မှအရင်ကြိုးစားရတဲ့အလုပ်။နောက်ဥမေမဆွမ်းဖြစ်လာပြီဆိုတော့မှတော့တိတ်ပြီးတော့မလွယ်။အဲ့ဒီအနေအထားကိုနားလည်ပြီးတော့ကိုရှင်တရားမရောက်လာသေးခင်မှာနော်သူတော်တရားကိုကြည့်အောင်ကြိုးစားရမယ်။သူတော်တရားကိုကြည့်အောင်ကြိုးစားလို့တကယ်လို့သူတော်တရားကိုသာရခဲ့မယ်ဆိုရင်လေအဲ့ဒီပုဂ္ဂိုလ်ဒီအိုးလာတော်လည်းပဲကိုချင်းတရားရောက်လာတော်လည်းပဲချမ်းသာတာနေနိုင်ပါလိမ့်မယ်တဲ့ဟောဒီချက်ကိုဦးဇင်းကအရင်သဘောကျနှစ်ချက်တော့ဒီထဲမှာဦးဇင်းတို့သတိထားတယ်ဟာအိုးလာရင်သူတော်ကောင်းတရားကိုကြည့်အောင်လုပ်ဖို့မလွယ်ဘူးဆိုတဲ့အချက်သူတော်ကောင်းတရားကိုသာရအောင်လုပ်ထားမယ်ဆိုရင်အိုးတော်လည်းပဲချမ်းသာတာနေနိုင်တယ်ဆိုတဲ့အချက်သူတော်ကောင်းတရားမရှိတဲ့လူကအိုးလာရင်အဆင်ပြေတော့ဘူးညာဘက်ကအိုးရင်တော့အဆင်ပြေတာပဲများအတော့အရှင်မပြေတာလို့ဆိုတော့တရားတော်များရှိတော့ခန္ဓာကိုယ်ကြီးကအကုန်လုံးရုံရွေးရတာမြင်လို့လည်းမကောင်းကြားလို့လည်းမကောင်းစားလို့လည်းမကောင်းသွားလို့လာလည်းမကောင်းပြောလို့ဆိုလို့မကောင်းဆက်ဆံပေါင်းသင်းလို့မကောင်းဘာမှမကောင်းမကောင်းတာတွေတဖြည်းဖြည်းများလာပြီးတော့ကောင်းတာတွေတဖြည်းဖြည်းနည်းတော့အိုးလာချင်အဲ့ဒါကိုရင်ဆိုင်နိုင်စွမ်းရှိတာတရားတော်များကိုပဲရှိအိုးလာတဲ့အချိန်မှာကိုချင်းတရားကိုရင်ဆိုင်နိုင်စွမ်းရှိတာတရားတော်များကိုပဲရှိသူတော်တရားလာမရှိဘူးဆိုတော့အဲ့ဒီသူအူကြီးဘွားကအရန်ဆင်းရဲလိမ့်မယ်။ဟိုဟာတည်ခြင်းတရားတည်ခြင်းဟိုလည်းပါနေဒီလည်းပါနေသူတို့လည်းလူပဲလေ။အဲ့ဒါငယ်တဲ့လူတွေကနားမလည်နိုင်ဘူး။အဲ့ဒါကြီးကိုနေကိုနေတာမှုဖဲနေတော့ငေါ့တာပုံသေး။ဟုတ်လား။ဒါမှလို့ဘလို့ဖြစ်ရတာလဲဆိုတော့အဲ့ဒါကြီးလာတဲ့လူတွေမှာသူတို့မှာသူတော်တရားဆိုတာကြည့်ရအောင်လုပ်မထားဘူး။တမ်းမလို့မသိလည်းပဲအရင်ကြီးပါဘူးလေလို့မထားနိုင်ဘူး။မကြတဲ့လူကပုံနာဆောင်ခြင်းနဲ့မမြင်တဲ့လူကကိုကြည့်ခြင်းနဲ့ဒါမျိုးတွေဖြစ်လာဟုတ်လားအဲ့ပါလေသူတော်တရားမရှိဘူးအဲ့ဘိက္ခာပေါင်းသူတော်တို့ကိုကြည့်လာရင်ဘယ်လိုလဲဆိုတာလေးကိုစဉ်းစားပြီးတော့လူကြီးတွေကိုဆက်ဆံဖို့လုပ်လေဒီလမ်းလေးလျှောက်ကြတာတော့ညာတော်အဖြစ်ညာတော်အဖြစ်တော့ဒီကိုတည်းကပဲဒီပေးအခုလူကြီးတွေကအဲ့လိုမောင်းနှောင်ချင်းမဲ့လူကြီးတွေလည်းအဲ့လိုပဲဆိုတော့ဟောကိုကြည့်လာတဲ့အဲ့လိုဖြစ်မှာပဲဆိုတာစဉ်းစားအဲ့လိုမဖြစ်ချင်ဘူးဆိုရင်အဲ့လိုမရှိအောင်ကြိုးစားဖို့လုပ်ဓမ္မိကောင်သူတော်တို့အိုးလာလို့ရှိရင်ဆိုတော့ပြောတဲ့ဓမ္မရှိတဲ့အခွင့်အရေးလေးကအားနေပါသူတော်ကောင်တရားကိုနှလုံးသွင်းဖို့အတွက်မလွယ်ကူဘူးလို့အတိလေးမျက်စောပြန်ဟောတာဟုတ်လားဒါကြောင့်လူတွေကပထမအရွယ်ပညာရှာဒုတိယအရွယ်ဥစ္စာရှာတတိယအရွယ်ကျမှဘာဝနာဘာမှသုံးစားလို့မရတဲ့အချိန်ကျမှဘာဝနာလေးညာဟုတ်လားတော်လည်းတချို့ကအုတ်တင်ပြီးတော့မှတ်ရင်လည်းမှတ်နေကြအောင်နော်တတကယ်မဟုတ်ပါဘူးနော်တကယ်မှတ်တင်တဲ့စကားကောမဟုတ်ပါဘူးဟုတ်ရဲ့လားဟုတ်ပါဘူးဒါကြောင့်ဒီတော့ဘုန်းတော်တို့ကပထမမြတ်စွာဘုရားပြောပြတဲ့ပြီးပေါ့နောက်ဒုတိယပါပြောတော့ဒီငါခန္ဓာကိုယ်ကြီးကိုတဲ့ကိုယ်ကြီးစီနာခြင်းသဘောတရားဆိုတာဆက်ရောက်လာလိမ့်မယ်ဒီနေ့မှာမတတ်တာဘူးခန္ဓာခက်တယ်ဆိုတဲ့ဒုက္ခသဘောတွေနဲ့ရောပြီးတော့နေရတဲ့အနေအထားရောက်လာလိမ့်မယ်ဒါအသက်ကြီးလာတာနဲ့အမြခန္ဓာကိုယ်ကြီးကအသုံးကျလာတော့ကျွေးရည်တွေများလာတာဒါဓမ္မတာပဲလေအဲ့လိုကျွေးမသက်တာတော့ဘူးကောင်းတာတွေတစ်ဖြည်းဖြည်းနဲ့မကောင်းတာတွေတစ်ဖြည်းဖြည်းများလာတယ်အဲ့တချို့ကြတော့ကံဆိုးတဲ့လူများဆိုရင်အသက်ကမကြီးသေးဘူးနာရမယ့်အရွယ်ကိုမရောက်သေးဘူးဒါပေမဲ့နားနေနောက်ဆေးရုံပေါ်မှာတုံငယ်တွေလူလက်တွေအားကြီးရှိဘူးလားအဲ့လိုနာကျင်မှုတွေကြိုက်ခင်းမှုတွေမသက်တာမှုတွေဆင်းရဲမှုဒုက္ခဝေဒနာတွေဖြစ်လာပြီဆိုရင်သူတော်ကောင်းတရားနှလုံးသွင်းဖို့ဆိုတာမလွယ်ဘူးတဲ့အကျဉ်းတော်တာတက်တက်တာလေးရှိတဲ့အချိန်မှာတော့ခနေကျိုးသားရတဲ့အလုပ်အမှန်တကယ်ဖြစ်နေပြီဆိုရင်ဝေဒနာဖြစ်ကြီးနေတယ်လည်းသူတော်တရားဘက်ကိုအာရုံပြုနိုင်ပြင်းလို့ရရမှာလည်းမကြီးတယောက်
ပစ္စံလေးတို့ရှိပါတယ်အကြောင်းတကာအကြောင်းအမှားတွေရပါတယ်အဲဆုံးတော့တရေဖြစ်တယ်လို့ဆိုပြောရအောင်ဟုတ်လားဆုံးတော့တရေဖြစ်တယ်တရေဖြစ်တော့ကူးပြီးတော့ပြောတော့ပြောတော့သူတကာကြီးကနေဒီကနေ့လုံးဝငါဖြစ်ဖြစ်ရှိပါရဲ့ဖြစ်ဖြစ်ရှိပါရဲ့လို့ပြောတယ်နေမလုံးနေတော့မေးရဲ့မေးတော့အဲ့ဒီတရေကကူးဝင်ကူးတဲ့တရေကပါပြောတော့ဆိုတော့တေရောမဲ့ဇောခင်းလာပြီဆိုတော့မောင်ဖြစ်ဖြစ်ကြီးကမေရောနေမှာမတည်ဘူးလို့ပြောတယ်နိုင်ငံတွေတုန်းကဦးဇင်းတို့တကာကြီးတွေဒီလိုမျိုးပြောတာဦးဇင်းတို့ရွာရဲ့အတန်းအားမှာအဲ့လိုပါပဲအကြောင်းတကာအကြောင်းမှလည်းဖြစ်ဖြစ်ပေါ့နော်တင်ငယ်စုံနဲ့မျောလာပြီယောဂတွေကနှိမ့်ဆက်လာပြီခန္ဓာကိုယ်ရဲ့ပေါက်ပြင်းမှုတွေကအကြီးအကျယ်ဖြစ်လာလို့ဆိုတော့တော်ရုံတန်ရုံလောက်ထားတာနဲ့အဲ့ဒီအချိန်မှာမလွယ်တုံးတန်ရုံအလေးအကျဉ်းတော့နဲ့အဲ့ဒီအချိန်မှာမလွယ်ဒါကြောင့်မြတ်စွာဘုရားကနားလာပြီဆိုရင်သူတော်တရားအာယုံကြည့်ဖို့နှလုံးသွင်းဖို့ဆိုတာမလွယ်ဘူးလို့ပြောမနာရစွာတော့အယံလိမ္မာကျွမ်းကျင်တယ်အောင်လုပ်ထားနိုင်တယ်ဆိုရင်တော့ရနိုင်တယ်ဟုတ်တယ်မဟုတ်လားအမတိကေတုံးကတော့စားတော်သောက်တော်အောင်လုပ်ပဲလုပ်ထားမဟုတ်မနာကေတုံးကတော့ကိုယ်ပဲပဲလုပ်ထားနာရင်တော့မလွယ်ဟုတ်လားဒါကြောင့်အဲ့လိုမျိုးရှင်းသားပြီးတော့ဒီနာခြင်းသဘောတရားရောက်မှလာနေခင်မှာသူတော်တရားကိုကြည့်အောင်လုပ်တဲ့အဲ့လိုလိုလိုသူတော်တရားကိုလာရပဲမေရှုရင်တဲ့နားလာတော့လေအဲ့ဒီပုဂ္ဂိုလ်ချမ်းချမ်းသာသာနေနိုင်ပြီဟောဒါလေးတွေကအလုံးမှတ်စရာကောင်းတယ်နော်နားလာတဲ့ချိန်မှာဒီကတော့ဘုရားရှင်တို့ကိုချမ်းချမ်းသာသာနေနိုင်စေမယ့်အရာကသူတော်တရားတစ်ခုပဲရှိပတ်စံနေလည်းမဟုတ်ဘူးအတိုင်းဝိုင်းနေလည်းမဟုတ်ဘူးဂုံနေတရက်တွေလည်းမဟုတ်ဘူးအဲ့ဒါတွေမရှိဘူးမဟုတ်ရှိတဲ့သူတို့ဘေးမှာဒီတိုင်းပဲရှိနေတာကိုယ်ဘာမှလာပြီးတော့ဒီမှာလုပ်ပြီးတော့အပေးတာဟုတ်အမချင်းကြီးလေဒီမှာရှိနေပါလေမရှိဘူးမဟုတ်ဘူးတိုးတော့ဒီမှာမတက်မတာဖြစ်နေတာကမတက်မတာဖြစ်နေတော့နာကျင်ကြိုက်ခဲကြောက်စီထိုးလို့တက်တာလည်းပိုင်းတော့ရှိကောင်းရှိနေတော့တိုးတော့ဘယ်လိုလူမျိုးမရှိအစကရရာတော့ဒီလိုနာကျင်မှုလုံးဝကျင်းတော့လုပ်တယ်ဆိုတာမရပါဘူးဟုတ်တယ်ဟုတ်လားပြီးတော့ဒီလိုလည်းပဲပြစီရတာဟုတ်လားဒါကြောင့်ခန္ဓာကိုယ်မှာဖြစ်ပေါ်လာမဲ့ဒီအခြေအနေဆိုးတွေဒီအခက်ခဲတွေကအခွင့်အရေးကိုအားနဲ့တောင်းစီတဲ့သဘောတွေရှိဘူးလားရှိရဲ့ဒါဒီခန္ဓာကိုယ်ကြီးကဖြစ်လာတဲ့သဘောနောက်တောင်းဝဲကျင်ကြောင်ဖြစ်လာတဲ့အခက်အခဲမျိုးဟောဒါလည်းရှိသေးတယ်အဲ့ဒီတုတ်တယ်မှာမျက်စွာပဲမဆက်ပြောတာဆိုလောကကြီးမှာတစ်ခါတည်းရငတ်မွတ်တဲ့ဘေးဆိုတာဂျုံနေတယ်ဒါပစင်ကအတူချုပ်ပြီးတော့ပြောတာအဲ့ဒီငတ်မွတ်တဲ့ဘေးကြီးဂျုံလာလို့ရှိရင်သူတော်ကောင်းတရားအာရုံပြုဖို့နှလုံးသွင်းဖို့ရှိတာမလွယ်ဒီလိုဘေးကြီးတွေမဂျုံသေးခင်မှာသူတော်ကောင်းတရားကိုကြည့်အောင်အားထုတ်လို့သူတော်ကောင်းတရားကရားခဲ့ပဲရှိရင်မမုတ်တဲ့ဘေးကြီးကျုံတော်လည်းအဲ့ဒီပုဂ္ဂိုလ်ချမ်းချမ်းသာသာနေလို့ရတယ်တတိယနောက်ဦးဇင်းတို့လေးခုမြောက်တွေ့ရနိုင်တဲ့ဘေးကမှပြောတော့လူတွေအချင်းချင်းစိတ်ဝမ်းပွဲပြပြီးတော့အမြင်တွေမတူတာကိုအကြောင်းပြပြီးတော့မေတ္တာတတ်တည်ခန်းချောက်ဒေါ်လာတွေအားကြီးလာတယ်ဟောတရားနဲ့တရားချီလိုမှုညီညွတ်မှုကြိုးပွဲပြီးတော့အမြင်မတူတာကိုအကြောင်းပြပြီးတော့ဒေါ်လာအားကတာတွေအားကြီးပြီးတော့မေတ္တာတရားတွေခန်းချောက်ပြီးတော့နော်တဘုံတကံဘေးစစ်မဲ့ဘေးနောက်ချင်းချင်းကိုကြားတဲ့ဈေးဘေးကြောက်စရာကောင်းတရားရှင်းရှင်းပြောရရင်တော့စစ်ဖြစ်တာအလုံးကြောက်စရာကောင်းနောက်အခုကဘာကြီးမှာနေရာတိတိမှာပွက်ပွက်ပြီးတော့လောင်းနေတဲ့စစ်မီးကြောက်စရာမကောင်းလားအเจ้าနေရာတော့အမျိုးမျိုးပါပဲဘာကြောင့်ဖြစ်တယ်လို့အเจ้าတို့ကလည်းကိုထောက်ပြလို့မကြည့်ဆုံးအကြောင်းတစ်ခုလေးကိုထောက်ပြနေတယ်ဆိုရင်တော့ကိလေသာတရားတွေကြောင့်ဖြစ်တယ်လို့ပြောရင်တော့လောလောနဲ့ထင်ပါတယ်ဟုတ်လားအမျိုးမျိုးသောအကြောင်းကြောင့်လောကကြီးမှာအချင်းချင်းနှိမ့်ဆက်နေကြတာဒုက္ခပေးနေကြတာတပ်ဖြတ်နေကြတာရှိ ਉ လားအမြင်မတူတာကိုအခြေခံပြီးတော့မေတ္တာအားနဲ့တော့ဒေါသကြီးရတာအဲ့လိုတပ်ဖြတ်မှုဘေးတွေကိုပြတ်မှုဘေးတွေစစ်ဘေးတွေဖြစ်လာပြီဆိုရင်သူတော်ဘုရားအားထုတ်ဖို့ရှိတာမလွယ်ဘူးကိုကြီးတို့နိုင်ငံလူလည်းရေးရပြီကစားတာတချို့တက်ကြီးတဲ့လူတွေဆိုရင်မိအောင်မအောင်အယောင်ဆုံးသဘောဆိုတာဟုတ်လားငင်းချမ်းတယ်ဆိုတဲ့နေရာအလုံးရှားတော့တချို့ဘယ်လိုပြောတော့ဆိုတော့မနဲ့လဲတော့မျက်နှာသိပြီဆိုတော့မအောင်မခေါင်းရှိလေးတွေကြောက်ရကြီးလန့်စားစားတထိတ်လန့်လန့်နေရနေထားပြီတော့ကိုခုဒီနေရာလေးဒီနေသားလေးငင်းချမ်းတယ်လို့လူတိုင်းငင်းချမ်းတယ်လို့ပြောလို့မရဟုတ်လားအဲဒီလိုဘေးမျိုးကိုလည်းပဲတွေးပြီးတော့အော်ဒါမျိုးကြီးတွေမကြုံမဆုံးခင်မှာဘာသာတော်တရားကိုရအားထုတ်တယ်တကယ်လို့ဘုရားတော်တရားကရမယ်ဆိုရင်ဒီလိုဘေးကြီးတွေမပြောကောင်းမဆိုကောင်းကြုံနေမယ်ဆိုအောင်တော့မှအဲ့ဒီပုဂ္ဂိုလ်ကချမ်းသာတာနေလို့ရတယ်ဟောစဉ်းစားကြည့်တော့ဒါအလုံးအားရတဲ့အကောင်းဟုတ်လားဒီနောက်ဦးဇင်းတို့ငါးခုမြောက်ပြောတဲ့ဘေးကြံတော့ပါပြောလို့ဆိုတန်ဃာတွေသင်ွက်တဲ့ဘေး
တဏှာတွေသင်္ခွဲပြီတဏှာတွေကွဲပြားပြီဆိုရင်အယံတွေဟောတဲ့တုတ်တယ်ဆိုတော့ယံတွေနေတဲ့တရောင်းတရားကိုအလုပ်ကိုတိတ်ပြီးတော့မလွယ်ဘူးဒါကိုနားလည်ပြီးတော့တရောင်းတရားရအောင်ကြိုးစားမယ်ဆိုရင်အကယ်၍တဏှာတွေကွဲပြားအောင်တောင်းမှတရောင်းတရားရှိတဲ့ပုဂ္ဂိုလ်ချမ်းသာတာနေလို့ရတယ်လက်ဦးချင်းကဒီတုတ်တန်လေးမှာဒုတိယနာဂတဗျာတုတ်တန်လို့ပြတ်စွာဘုရားဟောထားတဲ့ဒီတုတ်တန်လေးအဓိကအချက်ကပါလေဘောမှာအစင်မကြီးမှုတွေဆိုတာကအခက်အခဲတွေဆိုတာကအခွင့်အရေးကိုအနောက်ရှက်ပေးမဲ့အရာတွေဆိုတာကဒီခန္ဓာကိုယ်ကြီးကလည်းဖြစ်လာနိုင်တယ်။ပတ်ဝန်းကျင်အနေအထားမျိုးမျိုးကြောင့်လည်းဖြစ်လာနိုင်တယ်။အဲဒီကအကြောင်းတရားများစွာရှိဟုတ်လား။တော့ဒါတွေဖြစ်လာရင်ပေးကြတာကတော့အခွင့်အရေးကအာနေသွားတယ်။သူတော်တရားအထုတ်ဖို့မလွယ်ဘူးလို့ဘုရားဟောတာနဲ့နော်။အေး။အဲ့တော့ဒါတွေတွေ့လာတဲ့အချိန်မှာချမ်းချမ်းသာသာဖြစ်ဖို့အတွက်လည်းသူတော်တရားရှိရင်ဒါတွေ။ဟောဒီလိုလည်းဟောတာပဲ။သူတော်တရားရဲ့ဆွမ်းရည်တတိကိုလည်းပေါ်ကျူးရမှာမဟုတ်လားသူတော်တော်သူတော်တရားလာရှိခဲ့မယ်ဆိုရင်ခန္ဓာကိုယ်ကြီးလည်းပေါက်ပြန်ခြင်းလို့ပေါက်ပြန်ပတ်ဝန်းကျင်ကလည်းဘယ်လိုပဲဖြစ်ဖြစ်ဘာလို့အေးအေးဆေးဆေးလဲဒီလိုရတယ်အဲဒါတဲ့အာဟုတရားကောင်းတဲ့အရာမရှိဘူးလို့အာမရှိဘူးဓမ္မန္တရဏံကိစ္ဆာပိရှင်တိတိသောတော့ပေါက်ရတာပဲတရားကိုအာဟုတယ်ဆိုတာဒါပဲနော်ဒါကြောင့်မိသက်ပေါင်းသူတော်တို့ခုပြောလို့ရင်အဓိကချက်ကအခွင့်အရေးဆိုတာဒီခန္ဓာကိုယ်ကြီးပျက်စီးသွားမှတည်ဆုံးသွားမှဒီဘဝနဲ့ဆုံးရှုံးသွားတယ်လို့ဆိုနိုင်တာမဟုတ်ဘူးမတည်သေးခင်မပျက်စီးသေးခင်မှာလည်းအမျိုးမျိုးသောအကြောင်းကြောင့်အခွင့်အရေးဆိုတာအားလဲသွားနိုင်တယ်ပျက်စီးသွားနိုင်တယ်ဆုံးရှုံးသွားနိုင်တယ်ဟုတ်လားဒါတွေကိုစဉ်းစားဖို့ဦးဇင်းတို့ကဘယ်လိုရည်ရွယ်ချက်နဲ့ပြောတာလဲအခွင့်အရေးဆိုတာကိုတန်ဖိုးထားပြီးတော့မြင့်မြတ်သောအလုပ်ကိုလုပ်ရင်းဖြင့်အသုံးချဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီအကြောင်းအရာလေးတွေကိုပြောပြတာဟုတ်လားအခွင့်အရေးဆိုတာရနိုင်ခဲ့တဲ့ပြည့်စုံလို့ဒီတရားတော်လုံးကိုအနှစ်ချုပ်လိုက်လို့ဆိုတော့ဒါပါပဲဟုတ်လားအခွင့်အရေးဆိုတာရနိုင်ခဲ့တဲ့ပြည့်စုံတယ်ကြားဖို့လည်းမလွယ်ဘူးပြဖို့ကြားလို့လည်းတော့လွယ်နေဆိုတဲ့အသေးလေးပါဟုတ်လားဒါကြောင့်ဒီလိုပေါင်းလို့တော့ကြားလဲမအောင်ရှင်တို့ပြည့်ကပ္ပတနဂါမင်းကြီးရဲ့အမေခါတာတွေကိုမြတ်စွာဘုရားဖြည့်ပြတယ်တရားမှတ်တယ်ကတော့အတိတ်ရဲ့တမျိုးပေါ့။သူကတော့အလွန်လေးနဲ့တဲ့အပိုင်းမှရှိရပေါ့နော်။ဒါတွေလည်းပဲအတိတ်တရားကိုဟောရင်းနဲ့သစ္စာမိဆက်ရာကိုပြောရင်းနဲ့လေးနဲ့တဲ့အတိတ်တွေကိုမှတ်သားရတာဆိုတော့ပို့ပြီးတော့ကြည့်လုံသွားတယ်လို့ဆိုရမှာပေါ့ဟုတ်လား။အဲကြောင့်မိတဲ့ပေါင်းတော်တော့အခုဒီကနေ့ညအတ္တရာကြီးနဲ့အစကားမိတဲ့တောင်ကြိုးသွားပြီ။မိနစ်20လောက်တောင်ရှိသွားပြီ။အလောက်တော်ကြီးကပြောနိုင်တယ်လို့ထင်မှုနော်။ဆောင်ဆုံးလို့မပြောရင်လည်းမပြောရတော့အတော်ဆိုးတဲ့ခါလေးဆိုးပေါ့ပြောလို့ရတော့ပြောလိုက်ပေါ့အဲ့တော့ဦးဇင်းကတော့ကျေတတ်ပါလေကိုကိုပြောချင်တာလေးအေးစီလေးပြောရတယ်အဒီဝေလေးရလို့ရှင်ဦးဇင်းဒီလည်းပို့လိုက်အောင်သိလားအဲ့ဒါမိတ်ကပေါ့ဆိုတော့ဒီနေ့ညဈာန်နိုင်ငံတော့အခွင့်အရေးလို့တရားကောင်းစင်လေးပေးပြီးပေးတယ်ပေါ့ဆိုတော့ဒီတနေ့ဘိုးဘိုးလောက်ချိန်ပြီးတော့ဦးဇင်းတို့ပြောလိုက်ပါလေအလုံးကိုအနည်းချုပ်ကြည့်မယ်ဆိုလို့ရှိရင်သူတော်တရားကိုကျင့်သုံးခွင့်ဆိုတဲ့တန်ဖိုးအကြီးမားဆုံးသောအခွင့်အရေးပြီးရနိုင်ခဲ့တဲ့သဘောရှိတယ်။ယစီလွယ်တဲ့သဘောလည်းရှိတယ်ဆိုတာလေးကိုစဉ်းစားကြည့်ကြပါဦး။ဟုတ်လား။အေးဒါကိုစဉ်းစားပြီးတော့မဂ္ဂင်၈ပါးသတိပဋ္ဌာန်တရားနိဗ္ဗာန်ရောက်ကြောင်းတရားတွေကိုဆွမ်းအားရှိနေရကြိုးစားအထုပ်ပြီးတော့မိမိတို့ရရှိနေတဲ့အခွင့်အရေးကိုတန်ဖိုးရှိရှိသုံးချနိုင်တဲ့သူတော်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆုတောင်းပြီးတော့တကယ်လေပြုလို့အထောက်အထောက်ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုသမီးရဲ့ဆွမ်းသက်တဲ့ကြောင့်ဘုရားရှင်တို့သည်မဲ့ညာဘုညာမြေလေးပါကိုအဉ္ဉံထုတ်ချောက်မျက်မှောက်ပြုရစည်းကုန်သောဟုပတနာအောင်စုပြုကြကုန်ရသည်